Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နေ့တက်ကူအခါသမယဖြစ်ကြပါစေ VOA American အတန်ရဲ့2024ခုနှစ် April 14ရက်နေ့မဟာဒီဇန်အကြနေ့တနင်္ဂနွေနေ့မနေ့ဖဲရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖဲတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါအ
ီရန်ကအစ္စရေးကိုစနေနေ့မှာ drone နဲ့တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်အရှိအလယ်ပိုင်းဒေသတွင်တိုက်ခိုက်မှုတွေအရှိန်မြင့်လာတဲ့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့အမျိုးသားလုံခြုံရေးအဖွဲ့နဲ့ဆွေးနွေးဖို့ရှိပါတယ်။ပြည်ရင်းမှာတကြံရေကစားသူတိတ်မရှိပဲ၆ကပ်နေပေမဲ့ပြည်ပရောက်မြန်မာတွေကတော့တကြံပွဲကိုစီစီကားကားဆင်နွှဲနေကြပါတယ
်။အခုလိုနောက်ဆုံးသတင်းတွေပြီးမှတော့ဘတ်စင်ကန္တာဖြစ်တဲ့ဒို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကဘာသတင်းတွေကသုတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပေးပါမယ
်။ Israel ကိုအီရန်က drone တွေနဲ့တိုက်ခတ်ခဲ့လို့တနင်္ဂနွေမနေ့လင်းအားကြီးအချိန်မြို့တော်ဂျေရုဆလင်ရဲ့ကောင်းကင်ယံတဝန်းပေါက်ကဲတံတွေကျရသလိုလေကြောင်းတိုက်ခတ်မှုသတိပေးချက်အိုအော်တံတွေအနှံ့ပြားထွက်ပေါ်နေပါတယ်။အနည်းဆုံးပေါက်ကွဲတံ6ခါကျခဲ့ရတယ်လို့ဒေသခံတွေကိုကိုကာဘီ AP သတင်းကဆိုပါတယ်။ဒီပေါက်ကွဲတံတွေဟာအီရန် drone တွေရဲ့တိုက်ခိုက်မှုအချက်အောက်တာလားဒါမှမဟုတ်အစ္စရေးလေကြောင်းရန်ကာကွယ်ရေးကဂျာဖြတ်ဟန်တာဖျက်ဆီးနိုင်ခဲ့လို့ပေါ်ထွက်လာတဲ့ပေါက်ကွဲတံတွေလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးသလိုအစ္စရေးတာဝန်ရှိသူတွေကလည်းသတင်းမထုတ်ပြန်သေးပါဘူးအစ္စရေးနိုင်ငံကိုဥတီပြီးအီရန်က drone ဒါဇင်နဲ့ချီအမြောက်များပစ်လွတ်ခဲ့ကြောင်းအစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေဒက်ဗိုလ်ချုပ်ဒန်နီယယ်ဟာဂရီကစနေညပိုင်းကပြောထားတာပါအစ္စရေးအနေနဲ့ခံစစ်နဲ့ထိုးစစ်နှစ်ခုစလုံးအတွက်ပြင်ဆင်ထားပြီးအသည့်အနေထားဖြစ်နေပြီလို့ဆိုပါတယ်အမေရိကန်ရဲ့ဒေတာရင်းကတခြားမိတ်ဖက်နိုင်ငံတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုရှိကြောင်းပြောပါတယ်။အီရန်ဘက်ကတိုက်ခတ်မှုစတင်ခဲ့ကြောင်းအမေရိကန်ကလည်းအတည်ပြုခဲ့ပြီးအမေရိကန်ကအစ္စရေးပြည်သူတွေနဲ့အတူရက်တီကအီရန်ရဲ့ချိမ့်ချောက်မှုတွေကိုခုခံကာကွယ်သွားမယ်လို့ကြေညာပါတယ်။အင်ဂျီရောအမျိုးသားလူမျိုးရေးကောင်စီပြောရေးဆိုခွင့်ရှင်သူအေဒရီယန်ဝက်ချင်ရဲ့ပြောဆိုချက်မှာတော့အစ္စရေးရဲ့လူမျိုးရေးအတွက်အမေရိကန်ရဲ့ရက်တီချက်ပံ့ပိုးကူညီမှုကတမနီသားလို့ခိုင်ခတ်နေတယ်လို့ပြောပါတယ်။အီရန်နိုင်ငံပိုင်ရုပ်မြင်သံကြားကလည်းအစ္စရေးကိုတိုက်ခတ်မှုစတင်ခဲ့ကြောင်းကြေညာထားတာပါ။ပြီးခဲ့တဲ့သတင်းပတ်ကလေးကအစ်စီးရီးယားမှာအီရန်ဗိုလ်ချုပ်နှစ်ဦးသေဆုံးခဲ့ရတဲ့လေကြောင်းတိုက်ခတ်မှုပြီးခဲ့တဲ့ကအစ္စရေးမှာလုံခြုံရေးသတိပေးချက်တုံ့ပြန်ထားတာလည်းဖြစ်ပါတယ်။တိုက်ခတ်မှုနောက်ကွယ်မှာအစ္စရေးရှိတယ်လို့အီရန်ဘက်ကဆွဆွဲခဲ့ပြီးလက်စားချေမယ်လို့ကြေညာထားတာဖြစ်ပါတယ်များ။အစ္စရေးပေါ်အီရန်ရဲ့တိုက်ခတ်မှုနဲ့ပတ်သက်ပြီးစိုးရိမ်မှုတွေမြင့်တက်လာနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့မျိုးသားလူမျိုးရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပြီးအရှေ့လယ်ပိုင်းကတင်းမာလာနေတဲ့အခြေအနေကိုစောင့်ကြည့်ဖို့ရှိပါတယ်။ဘိုင်ဒန်ဟာသူ့ရဲ့ Delaware ပြည်နယ်ကမ်းခြေနေအိမ်ကနေသတင်းပတ်ကိုအားလည်းရယူဖို့စီစဉ်ထားရကနေချက်ချင်းပဲအင်ဗီရိုကိုပြန်လာခဲ့ရတာပါ။အစ္စရေးကိုအီရန်တိုက်ခိုက်မှုကပြည်ပခါတွေပုံမကျေပြန့်လာတာဒေတာရင်းစစ်ပွဲကြီးဖြစ်လာမှာကိုစိုးရိမ်မှုတွေမြင့်တက်လာနေတာဖြစ်ပါတယ်။American Kawaii ဝင်ကြီး Lloyd Austin ကဒေတာရင်းချိန်ချောက်မှုတွေကို Israel နဲ့အရေးပေါ်ဆွေးနွေးခဲ့ကြောင်း Pentagon စစ်ဌာနချုပ်ကသတင်းထုတ်ပြန်ထားပါတယ်။ Iran က Israel ကိုတိုက်ခိုက်လာရင်အပြည့်အဝအကာအကွယ်ပေးပြီး Israel ပေါ်အပြည့်အဝထောက်ခံပေးမယ်လို့ဆိုပါတယ်။ American သမ္မတရဲ့မြို့သားလူမျိုးရေးချန်ပေးပုတ်ကို Jake Sullivan ကလည်း Israel ကသူနဲ့ယာရူတူလူမျိုးရေးချန်ပေးနဲ့စကားပြောခဲ့ပြီး American ပြည်ထောင်စုအနေနဲ့ Israel လူမျိုးရေးအတွက်အခိုင်အမာကတိကဝတ်ထားရှိကြောင်းပြောခဲ့ပါတယ်။ American အနေနဲ့ Israel ကိုကာဝယ်ဖို့တနိုင်ထံချထားပြီးအီရန်အနေနဲ့အောင်မြင်မှာမဟုတ်ဘူးလို့တောက်ကြနေတုန်းကလည်းဘိုင်ဒန်ကသတိပေးထားတာပါ။အီရန်ကိုဘလို့သတင်းစကားပေးခြင်းလဲဆိုပြီးမင်းမြတ်နဲ့သတင်းတောက်ရဲ့မိကုံးကိုသမားဘိုင်ဒန်ကစစ်မတိုက်ဖို့သတိပေးချက်အဖြစ်မလုံနဲ့ဆိုပြီးပြန်လည်ဖြေကြားထားတာဖြစ်ပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီထိ5.24kHz 12.33 MHz 5.40kHz 14.3 MHz 5.58kHz 5.89 MHz နဲ့5.190kHz 15.5MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္ဂနွေနေ့မနက် VOA ရဲ့သတင်းကိုဆက်လက်ကြီးညာပေးပါမယ်ခင်ဗျာ။မြန်မာရိုးရနှစ်သက်ကူတကြံအချိန်မှာနိုင်ငံတကာရောက်မြန်မာနိုင်ငံဘွားတိုင်းသားလူမျိုးစုံကလည်းမြန်မာနိုင်ငံအတွက်ရန်ကုန်ငွေပွဲတွေနဲ့အတူတကြံပွဲတော်ကိုလည်းကျင်းပနေကြပါတယ်။စနေနေ့ကနယ်သာလန်နိုင်ငံမြို့တော်အမ်စတာဒန်ကတော်လန်တကြံအမည်နဲ့ပွဲမှာတော့တကြံအကအလှတွေဖျော်ဖြေပြီးရိုးရအစားအသောက်တွေရောင်းချကရန်ကုန်ငွေရှာခဲ့ကြပါတယ်။အ အဲ့ဒီပွဲမှာဂျာကာလာမြို့သားညီရဲအစိုးရဝန်ကြီးတူဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးလည်းတက်ရောက်ခဲ့ပြီးလူလူတွေ့ဆုံပွဲလုပ်ခဲ့တယ်လို့ပြည်သူ့ကိုကူညီကြတဲ့အဝေးရောက်မြန်မာတိုင်ဝမ်ကိုအားရကျေနပ်ကြောင်းပြောခဲ့တယ်လို့စီရင်သူတွေကဗီဒီယိုကိုပြောပါတယ်မြန်မာနိုင်ငံပြည်တွင်းမှာတော့တကြံအကြိုနေ့တုန်းကရန်ကုန်မန်းလေးလိုအရင်ကချစ်ချစ်တိုးစီကားလေးရှိတဲ့မြို့ကြီးတွေမှာရေကစားသူတွေမရှိသလောက်နေပါနေကြောင်းမြို့ကန်တွေကဆိုရှယ်မီဒီယာတွေမှာရေးသားကြပါတယ်နိုင်ငံအနှံ့ပြားမှာတိုက်ပွဲတွေဖြစ်ပွားနေပြီးပြီးခဲ့တဲ့သတင်းဘက်ကတင်နေပြည်တော်နယ်မြေမှာထန်ချိန်ထက်မတဲ့ drone တွေနဲ့တိုက်ခတ်ခံနေရချိန်မှာလက်ကျန်ပွဲတော်ကိုစစ်ကောင်စီဘက်ကတော့စစ်စီကားဖြစ်အောင်ကြိုးစားနေတာပါတောင်ကိုရီးယားနိုင်ငံကဖျော်ဖြေတင်ဆက်သူတွေကိုလည်းဖိတ်ကြားတာမျိုးကိုလုပ်ခဲ့ကြောင်းစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြကြပါတယ်ဒီပြိုင်ထဲမှာပဲဒေသတွင်းနိုင်ငံတွေမှာတော့ကမ္ဘာရင်ကျေးမှုအမွေနဲ့စီးရင်အဖြစ်မှနှစ်ဒီဇင်ဘာလကသတ်မှတ်ခံခဲ့ရတဲ့ထိုင်းနိုင်ငံရဲ့ဆုံခရန်ရေကစားပွဲတော်အပါအဝင်တရုတ်ယူနန်ပြည်နယ်နဲ့လာအိုကမ္ဘောဒီးယားနိုင်ငံတွေမှာရိုးရာနှစ်သက်ကူရေစကားပွဲတော်တွေကိုစီစီကကကျင်းပနေကြပါတယ်ခင်ဗျာတရုတ်ကွန်မြူနစ်ပါတီရဲ့တတိယအဆင့်မြင့်ဆုံးခေါင်းဆောင်ချောင်းလင်းဂျီဟာမြောက်ကိုရီးယားအကြီးအကဲကင်ဂျွန်အန်နဲ့စနေနေ့ကပျုံယမ်းမြို့တော်မှာတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးကိုထပ်မံအတည်ပြုခဲ့ကြောင်းတရုတ်အစိုးရမီဒီယာကဖော်ပြပါတယ်တောင်ကိုရီးယားနဲ့သူ့ရဲ့မဟာမိတ်အမေရိကန်ကိုချင်းချောင်းနိုင်ဖို့မြောက်ကိုရီးယားကဒုံးကျည်တွေစမ်းသပ်ပစ်ခတ်မှုကြောင့်တင်မာမှုတွေထပ်မံမြင့်တက်လာနေချိန်မှာပဲတရုတ်ထိပ်တန်းခေါင်းဆောင်တူရဲ့ခီးစဉ်ဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားအတွက်စီးပွားရေးရောတန်တမန်ရေးရာမှာပါအဓိကထောက်ခံပေးနေတဲ့တရုတ်နိုင်ငံနေနဲ့နိုင်ငံဆက်ဆံရေးပုံမှုတိုးတက်ကောင်းမွန်လာဖို့မျှော်လင့်ထားကြောင်းချောင်းလင်းဂျီကကင်ဂျွန်အန်ကိုပြောခဲ့ကြောင်းတရုတ်စင်ဝါသတင်းအေဂျင်စီမှရေးပါတယ်။လွန်ခဲ့တဲ့85နှစ်တန်တမန်ဆက်ဆံရေးထူထောင်ပြီးကြတဲ့ကအိန္ဒိချင်းကောင်းတွေအဖြစ်ဘုံမျှဝေတူညီနေတဲ့ရီမန်းချက်နဲ့ဖွံ့ဖြိုးတိုးတက်မှုအဆင့်ကိုရောက်ဖို့အတူတကွကြိုးပမ်းခဲ့ကြတယ်လို့ဆိုပါတယ်။တရုတ်ဟာ1950-1953ကိုရီးယားစစ်ပွဲကာလကလေးကမြောက်ကိုရီးယားဘက်ကကူညီပြီးတော့အမေရိကန်နဲ့မဟာမိတ်တွေကိုတိုက်ပေးခဲ့တာပါအခုမြန်မာခင်မှာလဲနျူကလ িয়ার လက်နက်အစီအစဉ်ကိုတန်ခတ်တဲ့နိုင်ငံတကာရဲ့ပိတ်ဆို့ရေးယူမှုတွေကြောင့်အားနည်းနေတဲ့မြောက်ကိုရီးယားရဲ့စီးပွားရေးကိုလည်းထောက်ပံ့ကူညီပေးနေတာဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုကပြည်နယ်၈ခုကနိုစားနွားမွေးမြူရေးလုပ်ငန်း200စင်ကျော်မှာစက်ငှက်တွက်ခွေးရောဂါပြန့်နှံ့နေပါတယ်ပြီးခဲ့တဲ့တောက်ကြနေ့အထိအိုင်ဒိုဟာKansas, Michigan, New Mexico, North Carolina, Ohio, Texas, South Dakota ပြည်နယ်၈ခုကနိုဇာနွားမွေးမြူရေးခြံ26ခုမှာစက်ငှက်တုပ်ကွေးတွေတွေ့ရှိထားတာပါ။ဒါဟာပြီးခဲ့တဲ့ April 2ရက်နေ့က American အကြီးဆုံးကျက်ဥထုတ်လုပ်သူဖြစ်တဲ့ Carl Maine Foods ကသူ့ရဲ့ Texas နဲ့ Michigan ကစက်မွေးမြူရေးခြံတွေမှာစက်ငှက်တုပ်ကွေးတွေ့ရှိကြောင်းကြေညာခဲ့ပြီးသတင်းပတ်အနည်းငယ်ကြားမှာအခုလိုတခြားပြည်နယ်တွေမှာပြန့်နှံ့လာတာဖြစ်ပါတယ်။ဒါပေမဲ့အများပြည်သူတွေအနေနဲ့ဖြစ်နိုင်ခြင်းနဲ့ကြောင့်အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဈေးကွက်မှာရှိနေတဲ့နွားနို့တွေဟာပိုးသတ်ပြီးသားဖြစ်လို့ဘက်တီးရီးယားနဲ့ဗိုင်းရပ်စ်တွေကိုသေစေနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့နို့ထွက်ပစ္စည်းနဲ့ဒိန်ခဲထုတ်ကုန်တွေမှာဗိုင်းရပ်စ်ကူးစက်နိုင်ခြင်းနဲ့ပတ်သက်လို့ကတော့အချက်လက်အများကြီးမသိရသေးကြောင်း AP သတင်းမှာဆိုပါတယ်ဒါကြောင့်မကြိုချက်ရသေးတဲ့နို့ကိုစားသုံးတာကအနေနဲ့ရှိနိုင်ကြောင်းတာဝန်ရှိသူတွေကသတိပေးလှုံ့ဆော်နေကြပါတယ်ခင်ဗျာ
သတင်းတွေကိုကိုငင်းချမ်းအေးပြောပြသွားတာပါ VOA American တန်ရဲ့တင်းငွေနေနေမနေ့ဖက်တန်လွတ်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အပတ်စဉ်ကန်ရာတွေကိုစတင်တင်ဆက်တော့မှာမို့ပထမအဦးဆုံးဒို့အတန်အစီအစဉ်နဲ့စတင်ပါမယ်စစ်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒဏ်စိုးရိမ်မှုအပြင်စစ်မှုထမ်းမှုအခေါ်ခံရမှာကိုစိုးရိမ်နေကြရတဲ့လူငယ်တွေရဲ့အကြောင်းကို Frontier မြန်မာဝိုင်းတော်သားတွေကတင်ပြထားပါတယ်
အတန်တခုကြာတာလူတွေအားလည်းသာနည်းနည်းဆိုလို့ကျင်တော့လာမင်းအတန်တခုကြာရင်လဲဘယ်နေရာလာနေပြီဘယ်နေရာဝင်နေပြီအလန်တကြားထထပြရမျိုးရှိတယ်ထိတ်လန့်နေကြတာပေါ့အဲ့ဒီနောက်မှာစိတ်ချလက်ချအဲ့လိုမရ
ဘုံပစ္စည်းတွေမှာဝင်တော့တဲ့အခါမှာကားတွေပေါ့အဝင်ထွက်မလို့ရတဲ့အခါမှာကားလုပ်ငန်းနဲ့ပတ်သက်တာအကုန်လုံးကလုံးဝရပ်သွားတာနောက်ပြီးတော့လူတွေမှာဝင်ဝင်နဲလာတဲ့ပစ္စည်းတွေအကုန်ကုန်ကင်းလုံးကတက်လာတဲ့အခါမှာလူရတချို့အိုးကျွန်တော်ဝန်ဆောင်မှုတွေလုံးမသုံးတ
ော့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်တပ်တော် A တို့ကြားတကြောပြန်ဖြစ်ပွားတဲ့ပိုက်ပွဲပြိပခါတွေဟာပြည်နယ်တွင်းမလုံခြုံမှုတွေကိုအသစ်တစ်ဖန်ပြန်ပြီးခန်းစားလာရစီပါတယ်။ဒါအပြင်ဒေသတွင်းစီးပွားရေးပျက်စီးပြိုလဲခဲ့တာကြောင့်အလုပ်ကံတွေမရှိတော့သလိုလူငယ်တွေဟာလည်းစစ်တပ်ရဲ့လက်တလောပြတ်ထန်လိုက်တဲ့စစ်မှုထမ်းဥပဒေအသေးအရမြန်မာစစ်တပ်ထဲကိုအတင်းအကျပ်တပ်သားတွေစုဆောင်ခံရမှာကြောက်လန့်နေကြပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero Day ကကူညီပံ့ပိုးပေးထားတာပါ။ဒ ဒီဆောင်မကစစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးထုတ်လွှင့်မဲ့ဆောင်မနှစ်ပုတ်ထဲကပထမတစ်ခုဖြစ်ပြီးဒုတိယဆောင်မကိုတော့တကြံပြီးမှဆက်လက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်မကိုတော့ဒုအတန်ရဲ့အလွတ်တန်းသတင်းထောက်ကပေးပို့ထားပြီးဒုအတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုကြောင်းလဲအသုံးပြုထားပါတယ်ရှင်။
လေနဲ့တော်ပြီးတော့ရှောင်းရတယ်လေစိတ်တွေလည်းလာရှာကြတော့လေစိတ်ကမသွားရပဲနဲ့ကန်းစက်ကခြုံမုတ်တွေအောင်မှပုံရမျိုးလည်းရှိရဲ့နောက်တချို့ကတောင်တွေကျွန်းတွေမော်တွေမြေနုကျော်တွေမှာရှောင်းရတယ်ညာဘက်တွေလည်းအဲ့နေရာတွေမှာရှောင်းကြရတယ
်အသက်20အရွယ်ကိုထုထုအောင်ကရခိုင်ပြည်နယ်အလဲပိုင်းတန်တွဲမြို့ကန်လူငယ်တအူးဖြစ်ပါတယ်သူကအရင်ကငပလီကန်းချီအနီးကဟိုတယ်တစ်ခုမှာအလုပ်လုပ်ကင်ခဲ့ပေမဲ့တိုက်ပွဲတွေကြောင့်လက်မဆက်သွယ်ရေးခက်ခဲပြီးဟိုတယ်ပိတ်လိုက်ရတဲ့အတွက်အလုပ်လက်မဲ့ဖြစ်သွားပါတယ်မြန်မာစစ်တပ်နဲ့ရခိုင်တပ်တော်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတန်တွဲမြို့ကိုမြောက်လာသေးပေမဲ့လည်းစစ်ပွဲတွေရဲ့အကျိုးဆက်အဖြစ်ရခိုင်ပြည်နယ်တစ်ခုလုံးမှာကုန်စည်စီးဆင်းမှုတွေဖျက်တောက်ခံထားရပါတယ်ကုန်စည်နှုန်းတွေကလည်းအစမတန်မြင့်တက်လာသလိုဒေတာရင်းစီးပွားရေးလုပ်ငန်းတွေပေါ်မှာလည်းဖိအားတွေရှိလာပြီးဆက်လက်ရပ်တည်ဖို့ခက်ခဲလာပါတယ်။အလုပ်လက်မဲ့ဖြစ်သွားတဲ့ကိုထူးထူးအောင်တယောက်စစ်မှုထမ်းမှုအခေါ်ခံရမှာကိုလည်းကြောက်ရွံ့နေပါတယ်။ဒါကြောင့်အသက်29နှစ်အရွယ်သူ့ကိုကတင်းချောင်နေသလိုသူလည်းတင်းချောင်နေတာရက်သက်တစ်ပတ်ပေါင်းများစွာရှိနေပါပြီ။သူ့မှာအသက်18နှစ်အရွယ်ညီမလေးရှိပေမဲ့သူ့ညီမကတော့မတင်းချောင်ပဲနေပါတယ်။ဒါပေမဲ့ဒီအသက်အရွယ်ကစစ်မှုထမ်းဥပဒေအရအကျုံးဝင်တဲ့အရွယ်ပါ
အခုလောလောဆယ်ကတော့ဘာသာရေးလုပ်နေတာစိတ်မပြောင်းဘူးအတန်တခုကြာတယ်လူတွေကလည်းသ
ာအခုလောလောဆယ်ဘာသာရေးလုပ်နေတာစိတ်ကောင်းမပြောင်းအတန်တခုကြာရင်လည်းဘယ်နေရာလာနေပြီဘယ်နေရာဝင်နေပြီအလန်တကြားထထပြေးရမျိုးရှိရဲ့ထိတ်လန့်နေကြတာပေါ့အဲ့ဒီနောက်မှစိတ်ချလက်ချအဲ့လိုမရ
မြန်မာနိုင်ငံမှာပြည်သူစစ်မှုထမ်းဥပဒေကို2010ခုနှစ်ကစတင်ပြဋ္ဌာန်းခဲ့ပေမဲ့ကျင့်သုံးတာမျိုးမရှိခဲ့ဘဲနဲ့အခုနှစ်ဖေဖော်ဝါရီမှာတော့စစ်ကောင်စီကဥပဒေကိုပြန်လည်အသက်သွင်းခဲ့ပါတယ်။ဒီဥပဒေအရအသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်အတွင်းအမျိုးသမီးတွေကနှစ်နှစ်ကြာစစ်မှုထမ်းဆောင်ရမှာဖြစ်ပါတယ်။စစ်ကောင်စီကစစ်မှုထမ်းမှုအကျုံးဝင်သူအနည်းဆုံး73သန်းရှိတယ်လို့ထုတ်ပြန်ထားပါဗျ။နိုင်ငံတွင်းမှာရက်ကွက်နဲ့ကြေးရွာပေါင်း63ကျော်ရှိတဲ့အတွက်စစ်မှုထမ်းရမယ်ဆိုရင်ရက်ကွက်တစ်ခုကြေးရွာတစ်ခုမှာတဦးသို့မဟုတ်နှစ်ဦးထက်မပိုနိုင်ကြောင်းစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကပြောထားပါဗျ။အဲ့ဒီအရေးအတွက်အတိုင်းဆန္ဒပြုသူမရှိဘူးဆိုရင်တော့မဲနိုင်တဲ့စနစ်ကိုကျင့်သုံးမှာဖြစ်တယ်လို့စစ်တပ်ကဆိုပါဗျ။အကြသေးခင်ရပိုင်းအတွင်းမှာတော့အပတ်စဉ်တက်ဖွင့်ပွဲကိုနေရာတိတိမှာဖွင့်ပွဲတွေပြုလုပ်ပြီးကျင်းပခဲ့တယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစစ်တပ်ကအရင်ကတည်းကလူသစ်စုဆောင်းမှုတွေကိုစာတင်ကြောင်းနေနဲ့လူအများအပြားသွားလာတဲ့နေရာတွေမှာလှုပ်တာကြောင့်လူများကစိုးရိမ်ကြောက်ရွံ့နေကြပါတယ်။စခိုင်းပြည်နယ်တောင်ပိုင်းတန်တွဲနယ်ကွားမြို့နယ်တွေမှာလူငယ်တွေကိုစစ်တပ်နှန်းတွေပေးဖို့လှုံ့ဆော်နေသလိုပြည်သူစစ်အသွင်နဲ့စစ်တပ်ထဲမှာတာဝန်ထမ်းဆောင်မှုလည်းတင်နှန်းတွေပေးနေပါဗျ။စစ်မှုထမ်းဥပဒေနဲ့ပတ်သက်ပြီးသတင်းတွေကအမျိုးမျိုးပြန့်နှံ့နေပြီးမိဘတွေကတာသမီတွေကိုစိတ်မချနိုင်တာကြောင့်သတင်းတစ်ခုခုကြားတာနဲ့လိုက်လံခေါ်ဆောင်ပြီးတော့တင်းချောင်ခိုင်းကြပါဗျ။ဒါကြောင့်လဲလူငယ်တွေဟာတောတောင်တွေမြေချောင်းအင်းအိုင်ကံယူရန်ဒေတာကနေရာတွေမှာတင်းရှောင်နေကြရတာပါစစ်တပ်ကိုမထောက်ခံတဲ့လူငယ်တွေကတော့တနိုင်ငံလုံးကစစ်မျက်နှာပြင်တွေမှာဆစ်ရှုံးနေတဲ့စစ်တပ်ဘက်ကပါဝင်ပြီးကိုယ့်လူမျိုးအချင်းချင်းကိုတိုက်ရမှာကြောက်တာကြောင့်အခုလိုတင်းရှောင်နေရတာဖြစ်တယ်လို့ဆိုပါတယ်ဒီလိုတင်းရှောင်နေတဲ့အထဲမှာဆယ်ကျော်သက်ရွယ်အမျိုးသမီးတွေလည်းပါဝင်ပါတယ်ရခိုင်ပြည်နယ်ကွားမြို့နယ်ကအသက်22နှစ်အရွယ်မဏီလာကတင်းရှောင်နေတဲ့အမျိုးသမီးတွေကတဦးဖြစ်ပါတယ်
သူတို့ကမခေါ်ဘူးလို့လားဥက္ကဋ္ဌတွေကတော့ပြောတယ်ပေါ့ဟိုအမျိုးသမီးတွေမပါသေးဘူးလို့ဒါပေမဲ့တချို့ကြောက်တဲ့အမျိုးသမီးတွေဆိုရင်လည်းလိုက်သွားတယ်ပေါ့ဟိုနေရတဲ့လူတွေကြတော့လည်းရွာမှာကျန်းခဲ့တယ
်စစ်မှုထမ်းဥပဒေကြောင့်ရက်ွက်အုပ်ချုပ်ရေးမှုတွေလည်းယာရုကနေနှုတ်ထွက်ဖို့လှုံ့ဆော်လာကြပါတယ်အဲ့ဒီထဲမှာတန်တွဲမြို့နယ်ကရက်ွက်အုပ်ချုပ်ရေးမှုဦးမင်းအောင်လည်းအပါအဝင်ပါ
ကိုအခုကကိုရမတော်မှအဲငါတော်သမီးပါတယ်သူတော်သမီးဒီတိုက်ရဲမှာပါတယ်ဆိုရင်ကိုရရမတော်မှဟိုတရားကိုလည်းလည်းဆက်ဆက်ဖို့အဲငါတော်သမီးပါတော့ဘယ်လိုလုပ်မလဲဘယ်ကောင်းလို့ဘယ်လိုဆိုတာမျိုးအေးရှိနေရပေါ့အဲကြောင့်ဒီစိတ်ကြကဒီအုပ်ချုပ်ရေးပိုင်းမှာလုပ်နေတဲ့လူတွေအတွက်အငယ်မခင်းဘူးပေါ့
ဒါအပြင်လူငယ်တွေခံစားနေရတဲ့အကြောက်တရားနဲ့စိတ်မလုံခြုံမှုတွေကိုလည်းဦးမယောင်ကအခုလိုပြောပြပါဗျာ။ဟု
တ်ကဲ့ကားပိပောက်ရတော့မှဟိုခင်ဗျားပောက်တယ်ဆိုပြီးကြားပြီးကြည့်နေရတယ်။ဒီနေ့ပြင်းနေပြင်းနေကလေးတွေကအနေနဲ့ပုံများလာဖို့လို့မြင်တာပေါ့နော်ငါကတော့ခလေးတွေကများမှကားကောင်းနေတာအိမ်ကောင်းနေတဲ့အိမ်ကဟိုပြင်းပြင်းဟိုမတော်တတ်ခုခုများပြင်းရနေကြောက်လာဖို့လို့တွေ့ရတဲ့အခြေအနေမှာရှိတယ်
သူပါဝင်အုပ်ချုပ်ရေးမှုတွေဟာစစ်ကောင်စီရဲ့ဖိအားပေးတပ်သားစုဆောင်ခိုင်းတာကြောင့်နှုတ်ထွက်ဖို့ကြိုးစားပေမဲ့ခွင့်မပြုခဲ့တာကြောင့်ဆက်လက်လုံဆောင်နေကြရပါတယ်။တစ်ဖက်မှာလည်းကြေးရွာအုပ်ချုပ်ရေးမှုတချို့ချိန်ချောက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်တွေလည်းရှိနေပါတယ်။မတ်လ21ရက်နေ့ကစစ်မှုထမ်းဖို့အတင်းစုဆောင်နေတဲ့တန်တွဲမြို့နယ်ဒါဝအုပ်ချုပ်ရေးမှုဦးဝင်းရွှေအသက်ခံရပါတယ်။ရခိုင်ပြည်နယ်အတွင်းမှာမကြသေးခင်ကမြန်မာစစ်တပ်နဲ့ရခိုင်တပ်တော်အေအီတို့တိုက်ပွဲပြင်းထန်ခဲ့တဲ့ဒေသတွေမှာဆိုရင်အရင်တည်းကစိတ်မလုံခြုံမှုတွေနဲ့ကြောက်စိတ်တွေရှိနေရတဲ့အထက်စစ်မှုထမ်းဥပဒေကြောင့်ပိုပြီးတော့စိုးရိမ်ကြောက်ရွံ့မှုတွေတိုးလာစေပါတယ်။ရခိုင်ပြည်နယ်မှာအနည်းဆုံးလူပေါင်း3သိန်းခွဲလောက်နေရွှန့်ခွာရွှေ့ပြောင်းနေရသလိုတိုက်ပွဲတွေကြောင့်ဂုံစီစင်းစင်းမှုတွေပါဖြတ်တောက်ခံထားရတဲ့အတွက်ဂုံစင်းနှုံးတွေကကြီးမြင့်လာပြီးဒေသရင်းစီးပွားရေးလုပ်ငန်းတွေပေါ်မှာကြီးမားတဲ့ရိုက်ခတ်မှုတွေရှိနေပါတယ်။တောင်ကုန်းမြို့နယ်ဒေသခံတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့အသက်30အရွယ်ကိုနိုင်ကတော့ရခိုင်ပြည်နယ်တောင်ပိုင်းကပိုဆိုးလာတဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေရှိနေတဲ့အကြောင်းပြောပြပါဗျ
။ကုန်ပစ္စည်းတွေမဝင်တော့တဲ့အခါမှာကားတွေပေါ်တော့အဝေးဖက်မလုပ်ရတဲ့အခါမှာကားလုပ်ငန်းနဲ့ပတ်သက်တာအကုန်လုံးကလုံးဝရပ်သွားတာ။နောက်ပြီးတော့လူတွေမှဝင်ဝင်နဲလာတဲ့ပစ္စည်းတွေအကုန်ကုန်ကင်းလို့နေတက်လာတဲ့အခါမှာလူရတချို့โอ้ก็จะဝင်ဆောင်မှုတွေတို့မတုံးတော့ဥမာတုတ်တုတ်တူအော်ဒမန်ဟိုနဘိန်ကယ်ရီတို့စသည်ဒီလိုဝင်ဆောင်မှုတွေတို့မတုံးတော့ဘူးအဲ့ဒီအတွက်တို့တွေမှာလည်းအလုံးလက်မဲ့ဖြစ်လာတယ
်စစ်ပွဲပြိပခါတွေပိုကျေပြန့်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားကပဲလူငယ်တွေဟာအသက်မသေးအောင်ရှင်သန်နိုင်မှုစ조사နေရတယ်လို့ကိုနိုင်ကဆိုပါတယ
်ပင်ဟာလုံးမိတ်ဖက်နဲ့ဟိုထိတ်လန့်ပြီးတော့ဟိုရှောင်ကြရတဲ့သူတွေမိတ်ဖက်နဲ့နေရတဲ့သူတွေကနောက်မိတနေ့ကိုဘေးကင်းနဲ့ဆိုအောင်တော့သူဘာလို့လုပ်နေမလဲတနည်းကိုပြအိတ်နေရပါလေ။အားကြောင့်ပြောလူလေးအောင်အသက်ရှင်ုံလေးပဲနေကြရတာဗျာ။မနေ့ကအသက်ရှင်ုံတဲ့ဘက်ကမနေ့ကအသက်ရှင်မှုတွေဒီနေ့ကျိုးသားတယ်ပေါ့။အဲဒီဘက်ကအသက်ရှင်မှုတွေကမနေ့ကထပ်ပြီးကျိုးသားအောင်။အဲ့ဒီတော့သူတို့မှနောက်ထပ်ဟိုတစင်တက်စရာအနာဂတ်ဆိုတာကြီးကကိုကိုဘဝတိုးတက်ဖို့အနာဂတ်ဆိုတာဘာလည်းမရှိတော့ဘူးရှိအောင်ပြောတယ်။
လက်ရှိအချိန်မှာကိုထုထုအောင်ကစစ်မှုထမ်းတဲ့အထဲမပါကျင်တဲ့အတွက်ရသလောက်ပုန်းရှောင်နေစေဖြစ်ပါတယ်။သူ့အနေနဲ့အခွင့်အလမ်းရှိတယ်ဆိုရင်တော့နိုင်ငံသားကိုတွားရောက်အလုပ်လုပ်ကင်ကျင်ပြီးအခွင့်အလမ်းမရှိဘူးဆိုရင်တော့လက်နက်ကင်တက်ဖွဲ့တဲ့ကိုဝင်ဖို့ဆုံးဖြတ်ထားပါတယ်
။ဒီလိုမျိုးအာနာစာသိရင်ကဓမ္မမနီချင်အောင်ကြောင်းလက်ဆက်မတဲ့ချင်ဟို
အာနာစာသိရင်ကဒီမှာမနီချင်ဘူးကြောင်းလက်ဆက်မတဲ့ချင်ဘူးကျွန်တော်တင်တန်းနေဆက်တက်ပြီးနိုင်ငံသားတွားဖို့ရှိတာအခုဆိုပို့ဆိုးပေါ့ဒီမှာနေဦးမနေချင်တာနိုင်ငံသားပဲသွားချင်တာ
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်ထုတ်လင်းမယ့်တို့အတန် focus ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
် VOA American အတန်ရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့ကြိုင်နေတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမင်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည့်ပြည့်စုံကြပါလေ VOA သတင်းတွေပရိသတ်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
အခုဆက်လက်ကြည့်ရှုနားဆင်ရမှာကတော့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ဂျာမနီနိုင်ငံကအစ္စရေးကိုလက်နက်တင်ပို့လို့နီကာရာဂါနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာတရားစွဲပါတယ် မြန်မာစစ်ကောင်စီကိုလက်နက်တင်ပို့နေကြတဲ့ရုရှားတရုတ်အိန္ဒိယစင်ကာပူနဲ့ထိုင်းနိုင်ငံတို့ကိုရောလက်နက်တင်ပို့မှုရအောင် ICJ မှာတရားစွဲနိုင်ပါသလားလူအခွင့်လှုပ်ရှားသူမတ်ဝေဝင်တို့ကိုဥတည်ပေါင်းတန်းကမေးမြန်းတင်ပြထားပါတယ်
ဂျမီနိုင်ငံကိုနီကာရာဂွာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာအေဒီလာရှဲနေကတရားစွဲဆိုလိုက်ပါတယ်။အစ်ရွေးကိုလက်နက်တွေပံ့ပိုးနေခြင်းအဖြစ်ဂျမီနိုင်ငံဟာလူမျိုးစုံတပ်ဖြတ်မှုကာကွယ်ရေးဆိုင်ကနိုင်ငံတကာသဘောတူညီချက်ကိုဖောက်ပြန်ရရောက်တယ်။ဘာကြောင့်လဲဆိုတော့အစ်ရွေးကဂါဇာစစ်ပွဲမှာလူမျိုးစုံတပ်ဖြတ်မှုညောင်းနိုင်တဲ့အခွင့်အရေးချွတ်ဖောက်မှုတွေကိုကျူးလွန်တဲ့လက္ခဏာတွေရှိနေတယ်လို့ ICJ တရားသူကြီးတွေကဆိုကြတယ်ပါဂျာမနီနိုင်ငံအစ်ရွေးကိုလက်နက်တွေထောက်ပံ့နေတာကိုရပ်ဖို့အတွက်အခုလိုဆွဲဆူခဲ့တယ်ပါ။ဒီအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံ New York ပြည်နယ်ကဗင်ကန်တန်ယူနီဗာစီတီမှာလူမျိုးစုံတပ်ဖြတ်မှုနဲ့တခြားရက်ဆက်ကြမ်းကြုတ်မှုဆိုင်ရာလူ့ခွင့်ချုပ်ပေါင်းမှုတွေကိုလေ့လာပြီးမဟာဝိတ်ကိုကြိုးစားနေတော့ဘောက်ဝင်။မင်္ဂလာပါ။ဘောက်ဝင်။မ
င်္ဂလာပါဆရာကြီ
း။ Okay. ဆိုတော့ဒီဆွဲဆူတဲ့အမှုပါပေါ့နော်။ဆိုအဲ့ဒီလိုလက္ခဏာရှိတယ်ဆိုတော့ဆုံးဖြတ်ချက်အထိုင်ကနေနော်နီကာရာဂွာကဂျာမီကိုတရားစွဲတာဆိုတော့တခြားရာသွေးမှုခုံရုံးအနေနဲ့မတူသလိုမျိုးဖြစ်မနေဘူးလား။ဘာကြောင့်ဒီလို ICJ မှာလုပ်နိုင်တယ်လဲဆိုတော့စပြီးရှင်းပြပေးပါမယ်
။ဟုတ်ကဲ့ပါ။ကမ္ဘာအာတရားခုံရုံးကသူကဟိုစားရာသွေးတရားခုံရုံးတော့မဟုတ်ဘူး။တိုးတော်လဲဒါနိုင်ငံအချင်းချင်းမှာကျမတို့အငင်းပွားမှုတွေဖြစ်တယ်ဆိုလို့ရှိရင်ဥပဒေကြောင့်ဆိုင်ရာအထူးသဖြင့်နိုင်ငံတကာဥပဒေကြောင့်ဆိုင်ရာငင်းပွားမှုတွေဖြစ်တယ်ဆိုရင်ဖြစ်ရှင်းရတဲ့တရားရုံးဖြစ်တယ်ပေါ့နော်။နီကာရာဂွာမှာဆွဲဆိုပိုင်ခွင့်ရှိမရှိဆိုရဲဟာနောက်ပြီးတော့ဒီမှုကိုဆက်လက်ပြီးတော့ဆွဲဆိုလို့ရမရဆိုရဲဟာကိုတရားရုံးကဆုံးဖြတ်မှာပါ။လောလောဆယ်ကတော့နီကာရာဂွာက ICJ ရဲ့ဟို statute article 36 39 article 40ရတော့သူတို့တရားဆွဲဆိုထားတာပေါ့နော်။ဆိုလိုချင်တာကဒီလိုမျိုးဒီ ICJ statute ကိုအလုံးစုံလက်ခံထားတဲ့နိုင်ငံတွေအချင်းချင်းမှာအကယ်လို့အဲ့ဒီလက်ခံထားတဲ့အတွက်ကြောင့်မို့လို့ဒီသက်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တယ်ဆိုလို့ရှိရင်ချိုးဖောက်တာပဲဖြစ်ဖြစ်ခုနဘာသာပြန်မှုလွဲတာပဲဖြစ်ဖြစ်အငင်းပွားမှုတစုံတရာဖြစ်တယ်ဆိုလို့ရှိရင်ဒီလိုအချင်းချင်းဒီတရားရုံးမှာသွားပြီးတော့ဆုံးဖြတ်နိုင်ယူကမ်ပိုင်ခွင့်ရှိတယ်ဆိုတဲ့တူကြောင
့
်အခြေခံကနေပြီးတော့မှဒီနီကာရာဂွာတရားဆွဲဆိုတာဖြစ်တယ
်ဒါနဲ့ဆက်နွယ်ပြီးတော့เนาะကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်ပါတယ်ဆိုတော့မြန်မာနိုင်ငံကဒီလူမျိုးစုံတပ်ဖြတ်မှုကာကွယ်ရေးရောလူသားချင်းစာနာမှုဥပဒေကိုပေါ့เนาะကျွန်တော်တို့လက်မှတ်ထိုးထားပြီးတဲ့နိုင်ငံလို့ကျွန်တော်သိပါတယ်ဆိုတော့မြန်မာနိုင်ငံကိုလူမျိုးစုံတပ်ဖြတ်မှုနဲ့ဂါပြာကလည်းဆွဲဆိုထားပြီးပေါ့နော်ပြီးတော့စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်မှာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှု crime against humanity နဲ့စစ်ရာဇဝတ်မှုတွေကိုကျူးလွန်တဲ့ထောက်ထားတွေရှိနေတယ်လို့လည်းဒါကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်ကလည်းပြောတယ်ပြီးတော့2018ခုနှစ်မှာဖွဲ့စည်းပေးခဲ့တဲ့ကျွန်တော်တို့ဒီကြလို့လာတော့စုံစမ်းစစ်ဆေးရေးဖွဲ့ IMM ပေါ့နော်လာတမကရဲ့ဖွဲ့ပြီးခဲ့တယ်။ဒီဖွဲ့ကလည်းပြောထားတာမျိုးရှိပါတယ်။ဒါပေမဲ့စစ်ကောင်စီကိုလက်နဲ့ထောက်ပံ့နေကြတော့ရှိနေတယ်။ဒီ IMM နဲ့လူခွင့်ရေးထူးကိုယ်စားလှယ်တွေကပြောထားတဲ့အချက်လက်တွေအရာနော်နိုင်ငံတကာနိုင်ငံကနေမှမြန်မာနိုင်ငံကိုလက်နဲ့ထောက်ပံ့နေတဲ့နိုင်ငံတွေကိုတရားစွဲရင်ပေါ့ဖြစ်နိုင်မှာ
ဖြစ်နိုင်ပါတယ်ဒါဥပဒေကြောင်းရတော့ကျမတို့အခုနီကာရာဂွာ case ကိုကြည့်မယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့နိုင်ငံတစ်ခုခုကနေပြီးတော့မှဒီမြန်မာနိုင်ငံကိုလက်နက်တင်ပို့နေတဲ့နိုင်ငံတစ်ခုခုကိုပေါ့နော်တရားစွဲဆိုလို့ရပါတယ်ဥပမာဒီကျမတို့မြန်မာပြည်ကိုအဓိကလက်နက်ပံ့ပိုးနေတဲ့လက်နက်တင်ပို့နေတဲ့နိုင်ငံတွေကဒီရုရှားရဲ့ပြီးလို့ရှိရင်ကျမတို့ China ပေါ့နော်တရုတ်နိုင်ငံရဲ့ရုရှားရဲ့တရုတ်ရဲ့နောက် Singapore ရဲ့ India ရဲ့ဒီ Thailand ရဲ့ဖြစ်ပါတယ်တခြားနိုင်ငံတွေလည်းရှိသေးတယ်ပေါ့နော်အဓိကရုရှား China
စင်ကာပူနဲ့အိန္ဒိယပေါ့နော်ဒီနိုင်ငံတွေကနေပြီးတော့လက်နက်တွေစစ်ကောင်စီရရနေတာဖြစ်တယ်ဆိုတော့အဲ့ဒီနိုင်ငံတွေကိုကျွန်တော်တို့တခြားသောခုနကလက်မှတ်ထိုးထားတဲ့နိုင်ငံတွေကနေပြီးတော့မှအာတရားစွဲဆိုလို့ရပါတယ်သို့တော့ကျွန်တော်တို့ကြည့်ရမှာကဒီနိုင်ငံတွေကရော ICJ ရဲ့ jurisdiction ကိုလက်ခံထားလားဆိုတာဟာကိုလည်းကျွန်တော်တို့ကြည့်ရမှာဖြစ်တယ်သို့တော့ IHL အရာဆိုလို့ရှင်ဒီမှာကျွန်တော်တို့just go again ဆိုတဲ့ principle အရာဆိုလို့ရှင် international norms တွေနိုင်ငံတကာဥပဒေတွေနိုင်ငံတကာ
စံနှုန်းတွေ
ကိုမဖြစ်မနေလိုက်နိုင်ရမယ့် argument လည်းရှိပါတယ်ဆိုတော့ကျွန်တော်အမြင်ပြောရင်တော့တို့နိုင်ငံတစ်ခုခုကနေပြီးတော့မှဆော့ဆော့နာလို့ကျွန်တော်တို့ကျွန်တော်တို့နိုင်ငံကိုတင်ပို့နေတဲ့နိုင်ငံကိုစိတ်ဝင်စား jurisdiction ရှိတဲ့နိုင်ငံတစ်ခုခုကိုတရားစွဲဆိုခြင်းနဲ့ဆိုရင်စွဲဆိုလို့ဟိုရပါတယ်ဘလို့စွဲဆိုပိုင်ခွင့်ပေါ့အခြေခံပြီးတော့မှကျွန်တော်တို့ကစွဲဆိုမလဲဆိုတဲ့ဟာရယ်အဲနောက်ခါကျတော့အဲခုနဘယ်တိုင်းပြည်ကိုတော့စွဲဆိုလို့ရတယ်လဲဆိုတဲ့ဟာလေးကိုတော့နည်းနည်းလေးအဲလေ့လာရမယ်လို့ကျွန်တော်မြင်ပါတယ
်ဆောစောကလည်းမဝင်ယူကြောသွားတယ်လို့ပေါ့နော်ဟိုဒီလက်နဲ့တင်ဖို့နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံရဲ့အင်းကြီးတဲ့နိုင်ငံတွေလည်းဖြစ်တယ်တရုတ်ရဲ့အိန္ဒိယရဲ့ဒါနိုင်ငံရေးညတဲ့ဒီမိုကရေစီလှုပ်ရှားမှုနဲ့အပြောင်းလဲအတွက်ငြိမ်းချမ်းရေးအတွက်ရတယ်ဒီနိုင်ငံနိုင်ငံအရေးကြီးတဲ့နိုင်ငံတွေဖြစ်တယ်အထူးသဖြင့်တရုတ်ဝနိုင်ငံအရေးကြီးတဲ့ဆိုတော့မဝဝင်ယူကဒါလူခွေရဲ့တက်ချွတ်လှုပ်ရှားသူတယောက်ပြီးတော့ပညာရေးဆိုင်ရာလေ့လာနေတဲ့သူတယောက်ပေါ့နော်ဒါပေမဲ့နိုင်ငံရေးဘက်ကလူတွေအနေနဲ့ကြတော့ပဲနိုင်ငံရေးပါဝါတွေရဲ့အနေထားအထူးသဖြင့်တရုတ်ရဲ့ပါဝါအနေထားပြည်ရင်းပေါ်တက်ရောက်မှုတွေကိုလည်းချိန်ရတယ်ဆိုတော့
ဟုတ်ကဲ့
ဒါကြောင့်ဒီလိုတရားစွဲဖို့ရေးနဲ့ပတ်သက်ပြီးတော့ကမဝဝင်ယူအနေနဲ့ကြည့်မယ်ဆိုရင်ဘလို့စိန်ဖို့အချက်တွေကိုနိုင်ငံရေးဘက်ကပုံကိုရင်းဆွဲရမယ်လို့မဝင်ထင်တယ
်ဆိုအဓိကတော့ရုရှားနဲ့ချိုင်းနာပေါ့ဒီရုရှားနဲ့ချိုင်းနာကိုကျွန်တော်တို့ဟိုရင်းဆိုင်ဖို့အတွက်ကိုRix Eugene နဲ့ဒါမှမဟုတ်အချိန်ဒီလိုမျိုးအမှုတစ်ခုဆွဲရဆိုကျွန်တော်တို့အချိန်ပေးရမယ်ပတ်စံပေးရမယ်เนาะပြည်နိုင်ငံရေးရဆုံးဖြတ်ချက်တွေရှိမယ်အဲ့လိုမျိုးအခြေခံတွေပေါ်စဉ်းစားပြီးတော့မှတကယ်ကိုတိုက်တိုက်တွန်းတွန်းနဲ့လှုပ်ချင်တဲ့နိုင်ငံရှိရင်တော့ကျွန်တော်တို့ကဖြစ်နိုင်ပါတယ်အဲ့လိုမဟုတ်ရင်တော့မဖြစ်နိုင်ဘူးပေါ့နော်နိုင်ငံကြီးကတော့ကျွန်မမြင်ပြောရင်အဲမမာပြည်ရဲ့အခြေအနေမှာတော့ယူကရိန်းနဲ့တောင်မတူဘူးလေနော်ယူကရိန်းကိစ္စမှာဆိုလို့ရှိရင်ရုရှားကိုတရားစွဲဆိုတဲ့နိုင်ငံတွေတပုံကြီးရှိတယ်ဒါပေမဲ့မမာပြည်ရဲ့အခြေအနေမှာတော့နည်းနည်းတော့နှိတုတ်ဖြစ်တဲ့ခါကျတော့ကျမတို့တော့ကတော့တကယ်ဒါကိုတွန်းကျင်နေဆိုလို့ရှင်တော့တော်တော်လေးတိုက်တွန်းလုပ်ရမယ်လို့ထင်တယ်။တကယ်တမ်းတရားစွဲဆိုဖို့ဟိုကိစ္စကိုတိုက်တွန်းလုပ်မယ်ဆိုရင်တော့လုပ်လို့ရတယ်။သို့တော့ဒါလွယ်ကူတဲ့ process တော့မဖြစ်နိုင်ဘူး။သို့ပေမဲ့လည်းခုနလိုကျမတို့လူခွင့်လှူရှာတဲ့အဖွဲ့တွေကပဲဖြစ်ဖြစ်ပေါ့နော်။ဒါမှမဟုတ်နိုင်ငံရေးဘက်မှာနိုင်ငံရေးဘက်မှာပါဝင်နေတဲ့အစုအဖွဲ့တွေကပဲဖြစ်ဖြစ်ဒီလိုမျိုးလှုပ်ရှားမှုတစ်ခုကျမတို့ရှိလာတယ်ဆိုလို့ရှိရင်တော့ဒီနိုင်ငံတွေအေကိုနည်းနည်းဟန့်သွားစီလောက်တယ်လို့တော့ကျမမြင်တယ်ဟို strategy အနေနဲ့ပေါ့နော်တကယ်ပဲ view ဟာတရက်အနေနဲ့အသုံးချမယ်ဆိုလို့ရှိရင်တော့ကျမတို့ကတော်တော်လေးကိုအထုတ်အဆိုင်ပြီးလှုပ်လို့ရှိရင်ဖြစ်လာနိုင်ပါတယ်သို့တော်လည်းဒီလိုအားဆိုင်မှုအထုတ်မှုတွေကျမတို့ရှိခြင်းအပြင်ဒီလိုမျိုးလှုပ်ရှားမှုတွေရှိနေရဆိုတဲ့ဟာကိုဒီနိုင်ငံတွေကနေပြီးတော့မှအာကျမတို့ဟိုဒီနိုင်ငံတွေကသတိထားမိသွားတယ်ဆိုလို့ရှိရင်အတိုင်းအတာတစ်ခုထိသူတို့ရဲ့လက်နက်တင်ပို့မှုရောင်းချမှုတွေစစ်တပ်ကိုလက်နက်တင်ပို့ရောင်းချမှုတွေကိုသူတို့ဟို short ချသွားနိုင်တယ်ပေါ့နော်ပြီးလို့ရှိရင်သူတို့ရဲ့ဒီတိုက်ရိုက်စစ်တပ်ကိုထောက်ခံအားပေးမှုတွေကိုလည်းသူတို့သတိထားသွားနိုင်တယ်သူတို့ handle လို့တော့ဖြစ်သွားနိုင်တယ် view ဟာတစ်ခုအနေနဲ့ view ဟာတစ်ရက်အနေနဲ့ကျမတို့ကအသုံးချလို့ရတယ်လို့ထင်ပါတယ်ဥပမာနိုင်ငံရေးဘက်ကပုံကိုယ်တွေကဖွဲ့စည်းတချို့ကလုတာပဲဖြစ်ဖြစ်အကုန်လုံးအနေနဲ့လုတ်ဆရာမလို့ပါဘူးအင်အားစုတစုကနေပြီးတော့ဒီလိုလုတ်လာတယ်လှူရှာမှုတွေရှိလာတယ်ဆိုလို့ရှိရင်ကျွမ်းချင်တဲ့နိုင်ငံရေးတစုံလုံးကိုလည်းထိခိုက်မှုမရှိဘဲနဲ့အတိုင်းအတာတစ်ခုထိဒီနိုင်ငံတွေကိုတကယ်တမ်းလက်နက်တင်ပို့ရောင်းချနေတဲ့အိမ်ကြီးနိုင်ငံတွေကျမတို့အတွက်လည်းအရေးပါတဲ့နိုင်ငံရေးရအရေးပါတဲ့နိုင်ငံတွေကိုတော့အဟံတားဖြစ်သွားစေမယ်လို့တော့ကျမမြင်ပါတယ် counter productive တော့မဖြစ်ပါဘူးကျမတို့ကအဓိက strategy ပေါ့နော်မဟာဗျူဟာနဲ့ကျင့်ကပ်မှုပုံစံကျမတို့ဟိုကောင်းဖို့တော့လိုတယ်ပေါ့နားလည်ဖို့တော့လိုတယ်ပေါ့တော်လိုင်းတစုံလုံးကနေပြီးတော့တတနဲ့ထွက်ပြီးလုပ်တယ်ဆိုလို့ရှင်တော့ဒါတမျိုးဖြစ်နိုင်တယ်ဆိုတော့ actors တွေကဒီလိုဖြစ်လာဖို့တိုးတဲ့ actors တွေကတော့ဒါသတိထားပြီးလုပ်ရမယ့်ဟာမျိုးပေါ့နော်အဓိကကတော့လှူရှားမှုနဲ့ကျမတို့ view ဟာကျင့်ကပ်မှုတွေကောင်းပြီးတော့
ဒီလိုမျိုးတော့ငါတို့စီမှာလဲလုံလို့ရပါလားဆိုပြီးတော့လောက်ကြပြီးတော့မှခုနလှူရှားမှုတွေရှိလာတယ်ဆိုရင်တော့မှဒါကောင်းမယ်လို့ကျွန်မထင်တယ်တကယ်တရားဆွဲဆိုတာဟိုဆွဲဆိုမှုထိဖြစ်လာတာတော့နောက်ထပ်တစ်ဆင့်ပေါ့နော်ဟုတ်ဟုတ်ကဲ့ဆိုတော့ကျေးဇူးများကြီးတင်ပါတယ်မဟုတ်ဝင်ဟုတ်ကဲ့ပါဟုတ်ဟုတ်ကဲ့ပါဆရာကျေးဇူးပါโอเคအခုဆွေးနွေးပေါ်ခဲ့တဲ့သူကတော့ New York ပြည်နယ်ဘေကမ်တန်ယူနီဗာစီတီကလူမျိုးတုံးတပ်ဖြတ်မှုနဲ့ရက်ဆက်ကြိုက်ကြုံမှုနဲ့တခြားလူခွေချူဖောင်မှုတွေကိုဒေသမှာမဟာဘုတ်ကြီးကိုကြိုးစားနေတဲ့မဟာဘုတ်ကြီးဖြစ်ပါတယ်ကျွန်တော်တမောင်သားပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ1 click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘေကျင်းပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အသံရဲ့မဟာသံအကြံတနင်္ဂနွေနေ့မနက်ဖက် Radio ရုပ်သံ အစီအစဉ်တွေ ကို ဆက်လက် တင်ဆက်နေ ပါတယ် Radio အသံနဲ့ အစီအစဉ်တွေ ကို တော့ line meter 24 40 51 တို့ ကနေ ဖမ်းယူ နားတော်တာဆင် နိုင် ပါတယ် ဆက်လက် ပြီးတော့ အာရှ နိုင်ငံ ရေး လေယာ စီးပွား သတင်း များ ဥရုယာတီ နဲ့ အနာဂတ် ကမ္ဘာ သတင်း တွေ က တူတ စတဲ့ အပတ်စဉ် ကဏ္ဍ တွေ ကို ဆက်လက် တင်ဆက် ပေးဦး မှာ ဖြစ် ပါတယ် ပထမ အဦးဆုံး တော့ အာရှ နိုင်ငံ ရေး အစီအစဉ် ဖြစ် ပါတယ် မြောက်ဝရီကိုစစ်ကောင်စီဘက်ကလက်တုံးပြန်မတိုက်ခိုက်ဖို့နဲ့တွဲဆုံဆွေးနွေးဖို့ထိုင်းနိုင်ငံသားရဲ့ဝင်ကြီးကတိုက်တွန်းပါတယ်။အစ္စရေးဟာမတ်စ်ပဋိပက္ခဆက်လက်ပြင်းထန်နေပြီးသေဆုံးသူဦးရေတိုးလာနေပါတယ်။ဂျပန်ဖိလစ်ပိုင်အမေရိကန်ထိပ်သီးတွဲဆုံချိန်မှာတရုတ်ရုရှားမြောက်ကိုရီးယားတို့လည်းအပြန်အလှန်တွဲဆုံခဲ့ကြပါတယ်။ကျွန်တော်ဇော်မိုးကျော်ကပဲတင်ပြပေးပါမယ်။
ပြည်ကရေ ဂျပန် က အာနာသိန်း စစ်ကောင်စီ တပ်တွေ နဲ့ ကရင် အမျိုးသား လွတ်မြောက်ရေး တပ်မတော် KNLA ပြည်သူ့ကာကွယ်ရေး တပ်ဖွဲ့ PDF ပူးပေါင်း တပ်ဖွဲ့ တို့ အကြား တိုက်ပွဲတွေ ပြင်းထန်ခဲ့ ပြီး မြဝတီ ကို သိမ်းပိုက်နိုင်ပြီ လို့ KNLA PDF ဘက်က ပြောပါတယ် မြဝတီ အနီးပတ်ဝန်းကျင် မှာ ပြင်းထန်တဲ့ တိုက်ပွဲတွေ ဖြစ်ခဲ့ ပေမဲ့ မြဝတီ မြို့ အတွင်း မှာ တော့ အပြင်း အထန် မဖြစ် သေး ပါဘူး ဒါပေမဲ့ မြို့ ခံ အရပ်သားတွေ က တော့ ကြောက်လန့်တဲ့ အတွက် ထိုင်း နိုင်ငံ ဘက် ကို အများ အပြား ဝင် ရောက် ခိုးလုံ ကြပါတယ် ထိုင်းနိုင်ငံကမြန်မာနိုင်ငံသားတွေကိုလက်ခံနေပြီးတပ်တွေလည်းနေစားတလျှောက်ချထားပါတယ်။ ဧပြီလ 12 ရက်နေ့တုန်းကတော့ထိုင်းနိုင်ငံသားရဲ့ဝင်ကြီးပရန်ပရီဘဟီဒနိုကရာဟာဘဲဆောင်မြို့ကိုရောက်လာပြီးမြဝတီမှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်မဖြစ်ဖို့စကားစပက်ကလက်တုံ့ပြန်မတိုက်ခိုက်ဖို့နဲ့ထိုင်းအနေနဲ့ဂျောင်းဝင်ညှိနှိုင်းပေးလို့ဂျောင်းပြောဆိုခဲ့ပါတယ်။လောက်တဲ့ဆုံးခွန်ပိုင်ခုတ်ဆူရေခေါ်လဲနော်ခါတော့ငါဝန်နေเนี่ยစถานการณ์เนี่ยเขาก็บอกว่ามันเนี่ย
ဒီကနေ့အချိန်လေးကိုဆွေးနွေးဖို့သူတို့စီကိုကျွန်တော်တို့လူလွတ်ခဲ့ပါတယ်စစ်ကောင်စီဘက်ကပြောတာကတော့အခုအချိန်အထိအကြမ်းဖက်လက်တုံ့ပြန်တိုက်ခိုက်တာမလို့ရသေးပါဘူးလုံးချင်းပြီးခဲ့တဲ့ရက်ကလေးကလုတ်ခဲ့ပြီလို့ပြောပါတယ်သူတို့ကအချိန်ကြီးအကြမ်းဖက်တုံ့ပြန်တိုက်ခိုက်နေတဲ့အနေအထားမှာရှိပါတယ်ဒါပေမဲ့ကျွန်တော်ထင်တာကတော့သူတို့အနေနဲ့ဆွေးနွေးဖြေရှင်းလို့ပုံရပါတယ် ထိုင်းနိုင်ငံသားရဲ့ဝင်ကြီးကအခုလိုပြောဆိုနေပေမဲ့အခုချိန်အထိတော့တိုက်ပွဲတွေပြင်းထန်နေသေးဖြစ်ပါတယ်စစ်ကောင်စီတပ်သားတွေအများအပြားလက်နက်ချပြီး KNLA PDF တပ်တွေကမြဝတီကိုသိမ်းပိုက်ထားနိုင်ပြီဆိုပေမဲ့စစ်ကောင်စီတပ်တချို့ကြံရှိနေသေးပြီးတိုက်ပွဲတွေကြိုကြာဖြစ်နေပါတယ်တိတ်ဆောင်လာတဲ့မြဝတီမျိုးကံတအူးကအခုလိုပြောပါတယ်ငြင်းနေတာဟိုကြောက်တာအဲဒါကြောင့်မလို့ဖြစ်လာနိုင်ရည်များတယ်
ောင်းသုံးချောင်းခွဲပြီးတန်ကြပ်ကာကားတွေအပါအဝင်စစ်ကူတွေပို့နေပါတယ် KNL PDF တပ်တွေကဖျက်တောက်တိုက်ခိုက်နေတဲ့အတွက်ဂျုံတို့အပါအဝင်နေရာတချို့မှာတိုက်ပွဲတွေပြင်းထန်နေပါတယ်စကစဘက်ကလေကြောင်းတိုက်ခိုက်မှုတွေလည်းဆက်လုပ်နေပါတယ်သုံးသပ်သူတချို့ကတော့မြောက်ရီမြို့သိမ်းတိုက်ပွဲဟာအခြားအရာဒေသတွေကမြို့သိမ်းတိုက်ပွဲတွေထက်နိုင်ငံရေးအရာပိုပြီးအရေးပါတယ်လို့သုံးသပ်ကြပါတယ်မြဝတီဟာတရားဝင်မှုရှိတယ်လို့ကြေကြော်ထားတဲ့ NUG ဂျာကာလာအစိုးရအခြေစိုက်ရာ KNU ဒေတာအတွင်းမှာရှိနေပြီး NUG လက်အောက်ခံတပ်တွေနဲ့အခြား PDF တပ်တွေအဓိကအခြေစိုက်ရာ KNU တပ်မဟာ6နဲ့တပ်မဟာ9အကြားမှာရှိနေပါတယ်။ဒါကြောင့်မြဝတီကိုအပြည့်အဝထိန်းချုပ်နိုင်ခဲ့ရင်မြဝတီဟာအတိုက်အခံမျိုးတော်ဖြစ်လာနိုင်ပြီးနိုင်ငံတကာအသိအမှတ်ပြုမှုတွေလည်းပြောင်းလဲလာနိုင်တယ်လို့သုံးသပ်ကြပါတယ်။ အခုလိုအချိန်မှာပဲ6လကျော်လာပြီဖြစ်တဲ့ Israel Hamas စစ်ပွဲဟာဆက်လက်ပြင်းထန်နေပါတယ်အပြစ်ရဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကတိုက်တွန်းနေပေမဲ့လည်းဖြစ်မလာသေးပါဘူး Israel က Rafa အပအဝင်နေရာအတော်များများကိုဘုံကျဲတိုက်ခိုက်နေတဲ့အတွက်နေစဉ်သေဆုံးသူဦးရေတိုးလာနေပါတယ်အော်တိုဘာလ9ရက်နေ့ Hamas တဲ့ Israel ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူထောင်100ကျော်သေဆုံးပြီးနောက် Israel ရဲ့ Gaza ဒေသစစ်စင်ရေးမှာဒီကနေ့အထိ Palestine 3,500 ကျော်သေဆုံးပြီး 9,600 ကျော်ဒဏ်ရာရရှိခဲ့ပါတယ်။အာရှဒေသတွင်စီးရီးပဋိပက္ခတွေနဲ့တိမာမှုတွေရှိနေချိန်မှာဂျပန်ဖိလစ်ပိုင်နဲ့ American ထိပ်သီးအစည်းအဝေးကို American သမ္မတအင်ဗျူတော်မှာ April 17ရက်နေ့ကပြုလုပ်ခဲ့ပါတယ်။ဒါဟာပထမအဦးဆုံးအကြိမ်ဖြစ်ပြီးမဟာမိတ်ကန္တာအသင့်ဖွင့်လှစ်လိုက်တာလို့သမ္မတဘိုက်ဒန်ကပြောပါတယ
် Today we commit to writing that story in the future together
အနာဂတ်မှာအင်ဒိုပစိဖိတ်ဒေသလွတ်လပ်ဖို့ဖွင့်လှစ်ဖို့ကြွယ်ဝချမ်းသာဖို့ကျွန်တော်တို့အတူတကွပူးပေါင်းလှုပ်ဆောင်မယ်ဆိုတာကိုဒီကနေ့တန်တိထန်ချမှတ်လိုက်တာဖြစ်ပါတယ
်ဒီထိပ်သီးအစည်းအဝေးမှာတရုတ်နဲ့တင်းမာနေတဲ့တောင်တရုတ်ပင်လယ်ထိုင်ဝမ်အရှေ့တရုတ်ပင်လယ်ကိစ္စကာကွယ်ရေးပူပေါင်းဆောင်ရွက်မှုနည်းပညာနဲ့အာကာသဆိုင်ရာပူပေါင်းဆောင်ရွက်မှုတွေပါဝင်ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအမေရိကကိုရောက်ရှိတဲ့ April 10ရက်နေ့မှာပဲရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလေဗရော့ဟာတရုတ်ပြည်ကို2ရက်ကြာရောက်ရှိသွားပါတယ်။နှစ်နိုင်ငံဆက်ဆံရေးပုံမနှဆိုင်ဖို့ယူကရိန်းစစ်ပွဲကိစ္စအမေရိကန်နဲ့မဟာမိတ်တွေကိုတုံ့ပြန်မဲ့နိုင်ငံသားရဲ့မူဝါဒတွေကိုနှစ်နိုင်ငံဆွေးနွေးခဲ့ပါတယ်။တရုတ်ကတော့ဂျပန်ဖိလစ်ပိုင်အမေရိကန်ထိပ်သီးအစည်းအဝေးနဲ့မဟာမိတ်ပြုမှုကိုဝေဖန်ကန့်ကွက်ပါတယ်ပြောရေးဆိုခွင့်ရှိသူမော်နင်က April 12ရက်နေ့မှာပြောဆိုခဲ့ပါတယ
်中方对日方有关言论表示强烈不满和坚决反对以下
ဘယ်နိုင်ငံကမဆိုအုပ်စုဖွဲ့ချဲလဲတဲ့နိုင်ငံရေးကိုတရုတ်ကအခိုင်အမာစန့်ကျင်ပါတယ်တခြားနိုင်ငံတွေရဲ့လုံခြုံရေးနဲ့အကျိုးစီးပွားကိုအားနည်းသွားစေပြီးရန်စတဲ့ဘယ်လိုလုပ်ရမျိုးကိုမဆိုစန့်ကျင်ပါတယ
်တရုတ်ကအခုလိုပြောဆိုခဲ့ပြီးသုံးနိုင်ငံထိပ်သီးအစည်းအဝေးကျင်းပနေစဉ် April 17ရက်နေ့မှာပဲတရုတ်ရဲ့တတိယအရေးပါဆုံးထိပ်တန်းခေါင်းဆောင်လွှတ်တော်ဥက္ကဋ္ဌကျောက်လီဂျီဟာနောက်ကိုရီးယားမြို့တော်ကိုတွားရောက်ခဲ့ပြီးနိုင်ငံရေးစီးပွားရေးအပါအဝင်ကန္တာပေါင်းစုံပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ပါတယ်အခုလိုအခြေအနေတွေကြောင့်အာရှဒေသတွင်းအာဂျီနိုင်ငံအုပ်စုတွေရဲ့ပြိုင်ဆိုင်မှုပုံမိုးတင်းမာလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရမယ
်။အာရှနိုင်ငံရေးအစီအစဉ်အပြီးမှာတော့လေယာစီးပွားသတင်းများအစီအစဉ်ကိုဆက်ပါောင်းမယ်။ရခိုင်လမ်းကြောင်းတွေပိတ်ထားတဲ့အချိန်မှာသီးနှံတစ်မျိုးဖြစ်တဲ့ဂျင်းဟာဈေးကောင်းမရဘူးလို့ကုန်တယ်တွေကပြောဆိုပါတယ်။ဒါအပြင်တစ်ပတ်အတွင်းသီးနှံကုန်စည်နှုန်းတွေကိုလည်းတင်ပြပေးထားပါတယ်။The Farmer Time Media ကတင်ဆက်ပေးထားတာပ
ါ။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမီစပေကတင်ဆက်ပေးတော့ပါမယ်။
ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရခိုင်ပြည်နယ်နယ်စပ်လမ်းကြောင်းတွေပိတ်ထားလို့ဂျင်းစေးရရှိမှုနှေးပါသွားတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။ဘင်္ဂလားဒေ့ရှ်ဘက်ကကုန်ပစ္စည်းတင်ပို့နေတဲ့ရခိုင်ပြည်နယ်အတွင်းကလမ်းကြောင်းတွေကိုပိတ်ထားတဲ့အတွက်ဂျင်းစေးကရာသင်းတလောက်မရရှိဘူးလို့ကုန်တယ်တွေကပြောပါရယ်။ကုန်တယ်အေးလမ်းကြောင်းတွေပိတ်ထားတဲ့အတွက်တခြားဒေသတွေကိုအားထားရောင်းချနေရပြီးလက်ရှိမှာလက်ကျန်နေလာတာကြောင့်ဂျင်းဟောင်းတပိတ်တာကို4000ကနေ5000ကျပ်အထိရရှိနေပါရယ်။ရခိုင်လမ်းကြောင်းမပိတ်ဘူးဆိုရင်တော့တပိတ်တာကို5000ကနေ6000ကျပ်အထက်ဈေးထိရရှိနိုင်တယ်လို့ရှမ်းပြည်နယ်ကလေယာထွက်ကုန်အမျိုးမျိုးရောင်းဝယ်ရေးလုပ်ငန်းတွေတခုကတုံ့တက်ပါတယ်။ဈေးကွက်ထဲကိုတော့လာမယ့်ဧပြီလလယ်ကနေမေလအတွင်းမှာဂျင်းအစ်စ်တွေဝင်ရောက်လာတော့မှဖြစ်တဲ့အတွက်ဂျင်းဈေးကထပ်မံကျဆင်းနိုင်တယ်လို့ခန့်မှန်းထားကြပါတယ်။တချို့ဒေသတွေမှာတော့ဂျင်းအစ်စ်တပိတ်တာကို2000ကနေ2300ကျပ်ဈေးနဲ့ရောင်းချနေရတာလည်းရှိတယ်လို့စပိုးဆောင်တီးနံရောင်းဝယ်ရေးလုပ်ငန်းတွေတခုကပြောပါတယ်။လက်ရှိမှာရှမ်းပြည်နယ်ကထွက်ရှိတဲ့ဂျင်းတက်ကိုရန်ကုန်စိုက်ကန်းရေလန်းကျောင်းကနေစင်ကာပူနိုင်ငံကတဆင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတင်ပို့နေကြပင်ပဲကုန်ကြစရိတ်များလို့တွက်ချေမကိုက်ဘူးလို့ကုန်တယ်တွေကပြောဆိုထားပါတယ
်။ဝါဟုချက်ဝေးသူမရှိလို့တောင်သူတွေနဲ့တူလောင်သားသူတွေအခက်တွင်နေပါတယ်။စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းဖြစ်ပေါ်လာတဲ့တိုက်ပွဲတွေကြောင့်ဝါဟုစိုက်ပျိုးသူနေပါသွားလို့ကုန်ကျင်းလက်ကျန်နေပြီးအချောက်ဈေးမြင့်တက်လာပြီးမယ်ဝေးသူရှိလို့အခက်တွင်နေတယ်လို့ တောင်သူတွေနဲ့တူလောင်သားသူတွေကပြောဆိုထားပါတယ်။တချို့ဒေတာတွေမှာတော့တိုက်ပွဲပြင်းထန်နေရကြောင့်တူလောင်သားတွေဝဥတွေဟာပျက်စီးမှုဖြစ်ပေါ်ပြီးအရှုံးနဲ့ရင်ဆိုင်နေရသူတွေလည်းရှိနေတယ်လို့တူလောင်သူတချို့ကပြောပါတယ်။လက်ရှိဈေးကွက်အတွင်းမှာတော့ဝါဥ6တပိတ်တာကို8500ကျပ်ကနေ10000ကျပ်ထိပေါက်ဈေးရှိနေပြီးဝါဥမုံကတော့တပိတ်တာကို13000ကျပ်ထိဈေးရရှိနေတာပါဈေးကမြင့်တက်နေပြီမဲ့မြင်ပြမှာတော့ဘဒုစီကိုချက်ရောက်ရမယ်ဆိုတာကိုမသိသလိုအရင်နှစ်တွေကအဓိကဝယ်ယူခဲ့တဲ့စေရုံတွေကလည်းအနှိမ့်ငယ်သာဝယ်ယူကြတယ်လို့မြန်မာနိုင်ငံဝါဥစိုက်ပြူထုတ်လုပ်သူများအသင်းဝင်တောင်သူကုံတေတူကဆိုပါတယ်ပြင်တွင်းဝဥဈေးဝယ်မှာတော့အရင်ကဈေးကွက်ပြက်လို့အရှုံးပေါ်ခဲ့ပြီးလက်ရှိမှာတော့စစ်ဘေးကြောင့်အရှုံးပေါ်တာဖြစ်တယ်လို့ကရင်ပြည်နယ်ဝဥစိုက်ပြူထုတ်လုပ်သူများအသင်းဝင်တောင်သူကုံတေတူကလည်းထောက်ပြထားပါဗျ။ဝဥကိုချင်းပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ပဲခူးတိုင်း၊မိုးပြည်နယ်၊ရှမ်းပြည်နယ်၊ရခိုင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှစိုက်ပြိုးကြပြီးမြန်မာနိုင်ငံကထွက်ရှိတဲ့ဝဥရဲ့85ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံကအဓိကတင်ပို့နေပြီးဂျပန်ကတော့15ရာခိုင်နှုန်းလောက်တင်ပို့နေတာဖြစ်ပါတယ
်။တရားစီကောင်းမင်မဲ့ပြည်ပတင်ပို့ဖို့စာချုပ်သစ်ထပ်မံလက်မခံသေးဘူးလို့ပြောဆိုလာပါတယ်။မြန်မာတရားပြည်ပတင်ပို့မှုမှာဈေးကောင်းရရှိနေပေမဲ့ပြည်တွင်းစားသုံးမှုနဲ့တွက်ဆပြီးမှတင်ပို့တာဖြစ်လို့ဝယ်လက်နိုင်ငံတွေနဲ့စာချုပ်သစ်ထပ်မံချုပ်ဆိုတာမျိုးမလုပ်ဆောင်သေးဘူးလို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်2024ခုနှစ်ဖေဖော်ဝါရီလကုန်ပိုင်းကပြည်တွင်းမှာတရားတပိတ်တာကို3600ကနေ4000ကျပ်အထိဈေးရရှိခဲ့ပြီးမတ်လဒုတိယပတ်ခရဲကအခုချိန်အထိတပိတ်တာကို4200ကနေ6000ကျပ်အထိဈေးစတိုက်မြင့်တက်နေပါရယ်ကမ္ဘာတရားပေါက်ဈေးတွေလည်းစတိုက်မြင့်တက်နေပြီးတရားတန်ကိုအမေရိကန်ဒေါ်လာ900လောက်ဈေးရရှိနေတာပါတိုက်ဝဲတွေကြောင့်နေမြေလုံးချုံမှုမရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့စကိုင်းတိုင်းဒေသကြီးအတွင်းကတရားဆက်ရုံတွေအပြည့်အဝမလဲပတ်နိုင်တာကြောင့်တရားအထွတ်နှုန်းအနည်းငယ်ရော့ကျသွားတဲ့အတွက်ပြည်တွင်းတရားဈေးကမြင့်တက်နေတာလို့ကုန်တယ်တွေကပြောပါတယ
်ပြည်တွင်းရဲ့ဇွားချက်ကိုပြောင်းပါဒီတော့ဈေးပါကတော့နည်းနည်းလေးပြည့်ရချားပါဖို့ဆိုတော့ဈေးတွေချက်ပြည်တွင်းကတော့ဈေးပေးဆိုတဲ့ဆိုင်အဲ့လိုတော့ဈေးကြတယ်ဆက်တက်တယ်ကျန်တာရတာကမဟုတ်သေးပါဘူးသူကတင်းမောကြည့်သူကဒါပေမဲ့လည်းဟွာပေါ့နော်ဆက်ပြီးအစ်စ်တီကွန်ဆက်တီကဒီလောက်ခါလာ
တကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းအနေနဲ့2023 2024ကြံရသည့်အတွက်ပြည်တွင်းတကြားထုတ်လုပ်မှုတန်ချိန်9,000-10,000လောက်အထိရရှိနိုင်မယ်လို့ခန့်မှန်းခဲ့ပြီးတန်ချိန်3,000,000လောက်ပြည်ပတင်ဖို့နိုင်ဖို့မျှော်မှန်းခဲ့တာဖြစ်ပါတယ်ကြံရသည့်အချိန်အတွင်းမှာတော့ပြည်တွင်းတကြားထွက်ရှိမှုအနေအထားအရဗီယက်နမ်တနိုင်ငံတည်းကိုပဲလာစဉ်ပြန်မြတန်ချိန်9,000ကနေ2,000အထိတင်ပို့နေရပြီးလက်ရှိအချိန်အထိတန်ချိန်9,000လောက်တင်ပို့ထားတယ်လို့ဆိုပါရယ်ကြံရသည်မှာတိုက်ပွဲဖြစ်ပွားနေတဲ့စကိုင်းတိုင်းဒေသကြီးထီးကျိုင်းဒေသမှာကြံစိုက်တောင်သူ6,000ကျော်ရှိပြီးအရင်ကကြံစိုက်ခင်းတွေကနေနှစ်စဉ်ကြံတန်ချိန်12,000လောက်အထိထွက်ရှိခဲ့တာဖြစ်ပါရယ်
ကျွန်တော်ကတော့စက်ရုံနဲ့ပလဲတော့ဦးမှာကြံကမနေ့ကလည်းဈေးကောင်းပြီးတာပဲဒါပေမဲ့ဟိုမခုတ်နိုင်တော့ရောင်းလို့မရဘူးလေကျွန်တော်ဆိုရင်လေးဒီကောင်လည်းမခုတ်နိုင်အောင်ရားဆက်ကိုပို့လိုက်တဲ့ကြံကြီးကလည်းတိုက်ပွဲဖြစ်တော့ကားကြီးသွားလိုက်နားလိုက်နဲ့တော့တော့လေကြံနေချောက်သွားတာတန်ရော့သွားတာပေါ့နော်ပြောရင်ဟိုရွက်ကကြံထုံလို့အားလုံးကြီးပြရှုံးပါလေ
ကြံတိနံကိုစကိုင်းတိုင်းပဲခူးတိုင်းရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတို့မှာအဓိကစိုက်ပျိုးကြပြီးနိုင်ငံတော်ဝန်ကတရားစက်ရုံပေါင်း23ရုံကနေတနှစ်ကိုပြန်မြတရားတန်ချိန်4သိန်းလောက်ထုတ်လုပ်နေပါတယ
်အခုဆက်ပြီးဧပြီလ4ရက်နေ့ကနေ9ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်မည်ဖြစ်သွားတဲ့လေယာထွက်ကုန်တည်နှံစင်တွေကိုပြောပြပေးချင်ပါတယ်ဒီတစ်ပတ်ပို့ကုန်ပေတွေထဲမှာမှတ်ပေဈေးပြည့်အေးပြီးပဲစင်ကုန်ဈေးကပြန်တက်လာပါတယ်ရန်ကုန်မြို့နယ်ဈေးကွက်မှာဧပြီလ6ရက်နေ့ကမက်ပေ FAQRC တတန်းကို33,800ကျပ်ဈေးဖြစ်ခဲ့ပြီးမြေဧပြီ9ရက်နေ့မှာတော့တတန်းကို34,100ကျပ်ကိုပြန်ကျဆင်းသွားပါတယ်။အဓိကဝယ်လဲဖြစ်တဲ့အိန္ဒိယမှာလည်းမြန်မာမက်ပေဈေးငိမ့်နေတယ်လို့လည်းကုမ္ပဏီစီကတည်ရပါတယ်။မပေကဈေးကွက်ထဲဝင်နေနေပြီမဲ့တကြံရုံးပိတ်ရရှိမတိုင်ခင်ကျုံတင်ဝယ်ယူထားတာတွေကြောင့်လက်ကျန်ပဲတွေနဲ့အယောင်းဝယ်တွေ့နေတယ်လို့လဲပဲကုံသေးတွေကပြောပါတယ
်ပဲစင်းကုံကတော့ဈေးပြန်တက်လာပါတယ်မြမပဲစင်းကုံကိုဝယ်ယူနေတဲ့အိန္ဒိယနိုင်ငံမှာလဲဈေးကွက်ထဲပဲအစ်စ်တွေအဝင်နေပြီးဝယ်လိုအပ်ပုံမှန်ရှိနေတာကြောင့်ဈေးမြင့်တက်နေတာလို့ပြောပါတယ်ပဲစင်းကုံ Red RC ကဧပြီ6ရက်နေ့မှာရန်ကုန်ဈေးတံတန်းကို39,900ကျပ်အထိဈေးပေါက်ခဲ့ပေမဲ့ ဧပြီလ၈ရက်နေ့မှာတော့39,500ကျပ်ကိုပြန်ကျဆင်းသွားပါတယ်။ဧပြီလ9ရက်နေ့မှာတော့တံတန်းကို39,600ကျပ်ကိုပြန်မြင့်တက်လာတာဖြစ်ပါတယ်။အိန္ဒိယရဲ့ဈေးကွက်လိုအပ်ချက်အရမြန်မာပဲစင်ကုန်စည်ပြန်ကျဆင်းနိုင်ရည်မရှိဘူးလို့လည်းကုန်တယ်တွေကြားသုံးသပ်တာတွေလည်းရှိနေပါတယ
်။စပူချောင်းတင်းနဲ့ဖြစ်တဲ့ကျစ်သူကြီးဈေးကတော့ဆက်ကျဆင်းနေပါတယ်။ဈေးကွက်ထဲကဝင်များပြီးပြင်ပဈေးကွက်ဝင်လို့အားလဲနေနေရကြောင်းဈေးချစင်နေတာဖြစ်တယ်လို့ကုန်တယ်တွေကပြောပါတယ်။ရန်ကုန်ဈေးကွက်မှာဧပြီ9ရက်နေ့ကနှွေကျစ်သူနီတပိတ်တာကိုအမျိုးစားလိုက်1600ကနေ3000ကျပ်အထိပေါက်ဈေးရှိနေပါတယ်။မစ္စလာနောက်ဆုံးပတ်ဈေးကွက်ပေါက်ဈေးနဲ့ရှင်ရင်အမျိုးစားလိုက်တပိတ်တာကို100ကနေ300ကျပ်ကြာဈေးချစင်သွားတာဖြစ်ပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American အသံရဲ့တင်းငုံနေနေမနေ့ဖက်ရေဒီယိုရုံတန်အစီအစဉ်တွေကိုWashington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လင်းနေပါတယ်ဆက်လက်ပြီးတော့ဥလူရာသီနဲ့အနာဂတ်ကဘာသတင်းတွေကတူတာစားတဲ့အစီအစဉ်ကိုဆက်လက်ထုတ်လင်းအောင်မှာဖြစ်ပါတယ်အခုအရင်ဆုံးတော့ဥလူရာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်ပြင်သစ်နိုင်ငံ Strasbourg မြို့ကဥရောပလူခွေးဆိုင်ရာအမြင့်ဆုံးတရားရုံးကနေပြီးတော့ ECHR တရားရုံးမှာဥလူရာသီအရေးသမိုင်းဝင်ဆုံးဖြတ်ချက်တရက်ကိုချမှတ်ခဲ့ပါတယ်ဥရုယာသီပြောင်းလဲမှုတားဆီးရေးကိုအစိုးရပိုင်းအနေနဲ့အပြည့်အဝလှုပ်ဆောင်တာမရှိရင်မလှုပ်ဆောင်တာဟာလူအခွင့်ချုပ်ပေါက်တာလို့တရားရုံးကဆုံးဖြတ်ပါတယ်။ဆုံးဖြတ်ချက်ကြောင့်ဥရောပတိုက်တမကဥရုယာသီအရေးမှာသက်ရောက်မှုတွေရှိလာတော့မှာဖြစ်ပါတယ်။နားလောင်ကစူးစီးတင်ပြထားပါတယ်။
ဆွစ်ဇာလန်အစိုးရဟာဥဒုယာတိပြောင်းလဲမှုထိန်းချုပ်ရေးလုံလောက်စွာဆောင်ရွက်မှုမရှိဘူးဆိုတော့ဆွစ်ဇာလန်အမျိုးသမီးတွေရဲ့ဆွဲဆိုချက်ကိုဥရောပရဲ့လူအခွင့်အရေးဆိုင်ရာအမြင့်ဆုံးတရားရုံး ECHR ကအနိုင်ပေးလိုက်တာဖြစ်ပါတယ်။အမှုနိုင်လိုက်တဲ့ Senior Women for Climate Protection အဖွဲ့မှာအသက်80ဝန်းကျင်အမျိုးသမီးပေါင်း2000ဝန်းကျင်ပါပါတယ်။ဖလုံအိမ်တံခွေထုတ်လို့မှလျှော့ကြရေးနိုင်ငံတကာလိုက်နာရမယ့်ဝတ္တရားအတိုင်းဆွစ်ဇာလန်အစိုးရကဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့ ECHR ကဧပြီလ9ရက်နေ့ကဆုံးဖြတ်ပါတယ်။ဥရောပတိုင်းပြည်တွေကသူရဲ့နိုင်ငံသားတွေကိုဥဒုယာတိဖောက်ပြန်တဲ့အကျိုးဆက်တွေကနေကောင်းကောင်းကာကွယ်ပေးရမယ်လို့လည်း ECHR ကဆုံးဖြတ်ပါတယ်။ ECHR ဥက္ကဋ္ဌရှီဖာအိုလီကတရားရုံးတွေ့ရှိချက်ကိုအခုလိုဖတ်ကြားသွားပါတယ်။
In the present case, the court finds that there were some critical lacunae.
လက်ရှိစီမံကတဆိုင်ရာဒီရင်စီရင်ပေါင်းတွေနဲ့ပတ်သက်လို့ဆွစ်ဇာလန်အာဏာပိုင်တွေရဲ့အရေးပါတဲ့လုပ်ငန်းစဉ်တွေမှာကွာဟချက်တွေရှိနေတာကိုတရားရုံးတွေကတွေ့ရှိခဲ့ပါတယ်။အဲ့ဒီတည်းမှာကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုတနည်းပြောရရင်ဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှတ်မှုလျှော့ချရေးပြည့်မီအောင်မဆောင်ရွက်နိုင်ခဲ့တာကိုလည်းတွေ့ရပါတယ်။အရင်တုန်းကလည်းဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှတ်မှုလျှော့ချရေးရည်မှန်းချက်တွေကိုဆွစ်ဇာလန်နိုင်ငံကအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့ခြင်းမရှိပါဘူး။တက်ဆိုင်ရာဥပဒေပြုရေးနဲ့စီမံခန့်ခွဲရေးမူပေါင်းတွေကိုရေးဆွဲအကောင့်ထည့်ဖော်တဲ့နေရာမှာလည်းအစဉ်တစိုက်ဆောင်ရွက်မှုမရှိတာဟာလူခွင့်ရေးဆိုင်ရာပြဋ္ဌာန်းချက်ပုံမှန်ရှိကိုလိုက်နာဖို့ပြက်ကွက်တာပဲဖြစ်ပါတယ်
။ဒီဆုံးဖြတ်ချက်ကြောင့်ဥရောပတိုက်ကဥဒုယာတိအရေးတရားရုံးပေါင်းတွေမှာကြရရက်ခတ်သွားတော့မှာဖြစ်ပါတယ်။ဥရောပကောင်စီအဖွဲ့ဝင်နိုင်ငံတွေမှာအလားတူဖြစ်လာမဲ့ဆွဲဆိုချက်တွေမှာ ECHR ရဲ့ဆုံးဖြတ်ချက်ကိုကိုယ်ကစဉ်းစားဆုံးဖြတ်ကြတော့မှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကကြီးမားတဲ့အလဲအပြောင်းဖြစ်တယ်လို့ဥဒုယာတိရဲ့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်
။ This is an important judgment and the Swiss government takes note.
ဆွစ်ဇာလန်အစိုးရရဲ့ကိုယ်စားလှယ် Elin Chabalis ကလည်းဒါအရေးကြီးတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတာကိုဆွစ်ဇာလန်အစိုးရကအသေးမှပြုသလိုတရားရုံးဆုံးဖြတ်ချက်ပါအသေးစိတ်အချက်အလက်တွေကိုသုံးသပ်အပြေရှားပြီးတော့စူးစမ်းဆောင်ရွက်သွားမယ်လို့ပြောပါတယ်။ဥဒုယာတိအရေးပြည်တွင်းတရားစွဲဆိုမှုတွေမှာတက်ကြွလှုပ်ရှားသူတွေဖက်ကအနိုင်ရတာပဲရှိခဲ့ပေမဲ့လို့ဒီအမှုဟာဥဒုယာတိဖောက်ပြန်မှုအပေါ်အစိုးရတရရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့နိုင်ငံတကာတရားရုံးမှာပထမဆုံးအနိုင်ရလိုက်တဲ့တမိုင်းဝင်အမှုအခင်းလေးဖြစ်ပါတယ်။အမှုအနိုင်ရခဲ့တဲ့ဆွစ်ဇာလန်နိုင်ငံသူအန်နီမေဟာကခုလိုပြောပါတယ
်။ Donc nous pouvons être très fiers.Nous les aînés
ကျမတို့တိတ်ပြီးတော့ဂုဏ်ယူမိပါတယ်ဥရုယာတိအရေးနဲ့အခြေခံလူခွင့်နဲ့ပတ်သက်ပြီးတော့ Senior Women for Climate အဖွဲ့ကပထမဆုံးတရားရုံးကိုတင်နိုင်တဲ့အမှုလည်းဖြစ်ပါတယ်ကောင်းမွန်မြတ်တာတဲ့ယာတိဥရုဟာ ကျမတို့ရဲ့အခြေခံလူခွင့်ဖြစ်ပါတယ်။ဒါကိုအစိုးရကလိုက်နာဆောင်ရွက်ဖို့အခုချိန်ထိပြက်ကွက်နေတယ်ဆိုတာတရားရုံးကအတိအမှတ်ပြုလိုက်တာပါ။ကျမတို့ရဲ့ကျန်းမာရေးနဲ့အားလုံးရဲ့အနာဂတ်ကိုကာကွယ်ဖို့ရည်မှန်းချက်ကြီးကြီးနဲ့ဆောင်ရွက်ရတော့မှာဖြစ်ပါတယ်
။ဥဒုရာသီပြောင်းလဲမှုထိန်းချုပ်ရေးအစိုးရဘက်ကဆောင်ရွက်ဖို့ပြက်ကွက်တာဟာလူအခွင့်ရေးကိုချိုးပေါက်တာဖြစ်တယ်ဆိုပြီးပေါ်တူဂီနိုင်ငံကအသက်70နှစ်နဲ့20လနှစ်ကြာလူငယ်6ဦးတို့ရဲ့ရှောက်လဲထားတဲ့ဆွဲချက်တစ်ခုနဲ့အစိုးရကဖလွန်အိမ်တက်ငွေထုတ်လုပ်မှုရှော့ချလာရေးရွယ်ချက်နဲ့ပြင်သစ်မြို့တော်ဘုံကဆွဲဆိုထားတဲ့အမှုတွေကိုတော့လှုပ်ထုံလှုပ်နှီးနဲ့မညီလို့ဆိုပြီးတော့တရားရုံးကပယ်ချခဲ့တာပါလူအခွင့်အရေးကိုကာကွယ်ဖို့ဖလွန်အိမ်တက်ငွေထုတ်လုပ်မှုရှော့ချရမယ်ဆိုတဲ့တရားရုံးဆုံးဖြတ်ချက်ဟာဆွစ်ဇာလန်နိုင်ငံတစ်ခုရဲ့အတွက်မဟုတ်ပဲအလုံးရဲ့အောင်ပွဲဖြစ်ပါတယ်လို့ပေါ်တူဂီလူငယ်တအူးကပြောပါတယ်ဥဒုရာသီပြောင်းလဲမှုထိန်းချုပ်ရေးအစိုးရဘက်ကမဖြစ်မနေလိုက်နာရမယ့်စီရင်ချက်တွေကြားလာအောင်ညီမပြီးတော့တရားစွဲဆိုခဲ့တဲ့ပေါ်တူဂီနိုင်ငံသူကက်သရီနာမိုရာကလည်းအာမလျှော့ဘူးလို့အခုလိုပြောပါတယ
် I want to see the win against Switzerland being used against all European countries and the national courts
ကျမတို့အမှုမနိုင်ခဲ့ပေမဲ့လူတွေတတိပြုမိလာအောင်တော့လုပ်နိုင်ခဲ့ပါတယ်ဥရောပနိုင်ငံအားလုံးနဲ့နိုင်ငံတော်တရားရုံးတွေမှာဆွစ်ဇာလန်လိုအမှုတွေမှာအနိုင်ရတာမျိုးမြင်ကျင်ပါတယ်ဥရောပတိုက်ထဲကကျမတို့ရဲ့အစိုးရအဖွဲ့တွေကလည်းဒီစီရင်ချက်အတိုင်းချက်ချင်းလိုက်နာအကောင့်ထဲပေါ်ကြရပါပါဥရောပတဝန်းလုံးကလူတွေအနေနဲ့လည်းသက်ဆိုင်ရာအစိုးရအဖွဲ့ကစီရင်ချက်အတိုင်းလိုက်နာဆောင်ရွက်လာအောင်ဝိုင်းဝန်းဆောင်ရွက်ရမှာဖြစ်ပါတယ်
တရားရေးရာကိစ္စတွေကိုကူညီပေးနေတဲ့ Britain အခြေဆိုင် Global Legal Action Network ကပေါ်တူဂီလူငယ်6ဦးဖက်ကနေကူညီပံ့ပိုးပေးခဲ့တာပါအမှုသုံးခုစလုံးကို ECHR ရဲ့အမြင့်ဆုံးတရားသူကြီးအဖွဲ့ Grand Chamber ကကြားနာခဲ့တာဖြစ်ပါတယ်1953ခုနှစ်ကလူအခွင့်ရေးဆံရပြဋ္ဌာန်းချက်ရဲ့အတိတ်ပဲဖွင့်ဆိုမှုတွေနဲ့ပတ်သက်လို့လေးနှစ်တဲ့မေခွန်တွေရှိလာတဲ့အမှုတွေကိုတော့ Grand Chamber ကကြားနာတာဖြစ်ပါတယ်ကမ္ဘာပူနွေးမှုကိုဆက်မှုခေဥ်ကာလမတိုင်ခင်ကထက်တိတိမှ5ဒီဂရီစင်နီဂရိတ်ကျော်မသွားရေးဆိုတဲ့ပါရီသဘောတူညီမှုအတိုင်းနိုင်ငံအားလုံးဥပဒေကြောင့်အရာတာဝန်ယူမှုရှိဖို့လိုတယ်ဆိုတာမျိုး ECHR တရားရုံးကဆုံးဖြတ်ပေးဖို့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့ကြတဲ့ရှင်တွေကမျှော်လင့်ထားကြတာပါဥရောပသမဂ္ဂအဖွဲ့ဝင်အားလုံးကတော့2050ပြည်လုံးနဲ့မှာမျှတတဲ့ရာသီဥတုဖြစ်လာစေရေးရှင်းမှန်းဆောင်ရွက်နေတာဖြစ်ပါတယ်ဥရောပကောင်စီအဖွဲ့ဝင်46နိုင်ငံစလုံးကဥရောပလူအခွင့်အရေးတရားရုံး ECHR ကအခုချမှတ်လိုက်တဲ့စီရင်ချက်တွေကိုမဖြစ်မနေလိုက်နာကြမှာမဟုတ်ပေမဲ့လည်းအနာဂတ်ဆွဲဆိုချက်တွေအတွက်တရားဝင်ချမှတ်လိုက်တဲ့တရားရေးစီရင်ထုံးတစ်ခုလည်းဖြစ်ပါတယ်။ကျွန်မနောင်လောပ
ါ။ဆက်လက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။နိုင်ငံတိုင်းမှာကိုယ်နိုင်ငံသားတွေပြည်ပကိုထွက်ခွာသွားလာတိုင်းကြဖို့အတွက်နိုင်ငံကူးလက်မှတ် passport ဆိုတာရှိကြပါတယ်ဒီလိုနိုင်ငံအသီးသီးမှာရှိကြတဲ့နိုင်ငံကူးလက်မှတ်တွေထဲမှာနိုင်ငံနေအများကြီးကိုပြည်ဝင်ခွင့် visa မလိုပဲလွယ်လွယ်ကူကူသွားလို့ရကြတဲ့အကောင့်နဲ့နိုင်ငံကူးလက်မှတ်တွေရှိသလိုတချို့တိုင်းပြည်တွေရဲ့နိုင်ငံကူးလက်မှတ်တွေကတော့ပြည်ဝင်ခွင့် visa ပါမှသွားလို့ရတာတွေရှိပါတယ်ခီးသွားတာခက်ခဲတဲ့နိုင်ငံကူးလက်မှတ်တွေလည်းရှိပါတယ်ဒီအကြောင်းတွေကိုမန်းညိုညိုလွင်ကတင်ပြထားပါတယ
်ကမ္ဘာနိုင်ငံအသီးသီးမှာနေထိုင်ကြတဲ့သူတွေဟာအလုတ်အကိုင်းအလေအပတ်သားရင်နာရေးစသဖြင့်အကြောင်းတစ်ခုခုကြောင့်တနိုင်ငံကနေတနိုင်ငံတရားဝင်နီးလန်းနဲ့ခရီးသွားကြမယ်ဆိုရင်အထူးအရေးအကြီးဆုံးကနိုင်ငံကူးလက်မှတ် passport ဖြစ်ပါတယ်မိမိနိုင်ငံသားအဖြစ်နေထိုင်တဲ့တိုင်းပြည်ရဲ့သက်ဆိုင်ရာဌာနကထုတ်ပေးထားတဲ့သက်တမ်းရှိနိုင်ငံကူးလက်မှတ်ရှိမှသာတိုင်းပြည်ရဲ့ပြည်ပနိုင်ငံတွေကိုသွားရောက်နိုင်ခွင့်ရှိကြတာပါဒါပေမဲ့လေနိုင်ငံကူးလက်မှတ် passport တွေရဲ့အဆင့်အတန်းနဲ့အခွင့်အလမ်းကနိုင်ငံတစ်ခုနဲ့တစ်ခုကွာခြားမှုတွေတော့ရှိပါတယ်တချို့နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်တွေကကမ္ဘာပေါ်ကဘယ်နိုင်ငံကူးမဆိုနိုင်ငံဝင်ရောက်ခွင့် visa ကြိုတင်တောင်းခံစရာမလိုပဲနိုင်ငံဆက်ရောက် visa visa ကင်းလွတ်ခွင့်နေနဲ့သွားလာနိုင်ကြလို့ရတယ်လို့တချို့နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ် passport တွေကတော့နိုင်ငံဝင်ခွင့် visa ကြိုတင်လျှောက်ထားရယူပြီးမှသာသွားလာလို့ရကြတာပါ ဒါပြင်တွားရောက်တဲ့နိုင်ငံတွင်နေထိုင်နိုင်ခွင့်အချိန်ကာလသတ်မှတ်မှုတွေကလည်းမိမိနိုင်ငံရဲ့နိုင်ငံကူးလက်မှတ်ပေါ်မူတည်ပြီးကြွားချမှုတွေရှိနေပါတယ်အခုလိုနိုင်ငံတစ်ခုချင်းစီရဲ့စီမင်းစည်းကမ်းဥပဒေတွေနဲ့ခွဲခြားမှုတွေရှိနေတာကြောင့်နိုင်ငံတွေရဲ့နိုင်ငံကူးလက်မှတ်အဆင့်အတန်းကလည်းခရီးသွားလာလို့အကောင်းဆုံးနဲ့ခရီးသွားလာလို့အခက်အခဲဆုံးဆိုပြီးသတ်မှတ်မှုတွေရှိလာပါတယ်ဒါကြောင့် CEO World Magazine မှာကမ္ဘာနိုင်ငံအသီးသီးကနိုင်ငံကူးလက်မှတ်တွေရဲ့အဆင့်တွေကို2024ခုနှစ်ဇန်နဝါရီလကဖော်ပြထားတာမှာတော့ကမ္ဘာမှာခရီးသွားလို့အကောင်းဆုံးအဆင့်တစ်မှာရှိနေတဲ့နိုင်ငံကူးလက်မှတ် passport တွေကပြင်သစ်ဂျာမနီအီတလီဂျပန်စင်ကာပူနဲ့စပိန်တို့ဖြစ်ကြပါတယ်ကမ္ဘာနိုင်ငံပေါင်း228နိုင်ငံရှိတဲ့အထဲမှာဒီ6နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေကနိုင်ငံပေါင်း194နိုင်ငံကိုကြိုတင်ဗီဇာတောင်းခံစရာမလိုပဲဗီဇာကင်းလွတ်ခွင့်နဲ့သွားလာနိုင်ကြတာပါဖင်လန်၊ကမ္ဘောဒီးယား၊ဆွီဒင်ဒီ3နိုင်ငံရဲ့နိုင်ငံကူးလက်မှတ်တွေကတော့နိုင်ငံပေါင်း193နိုင်ငံကိုဗီဇာကင်းလွတ်ခွင့်ရရှိထားတာဖြစ်ပြီးဒုတိယအကောင်ဆုံးနိုင်ငံကူးလက်မှတ်တွေလို့ဖော်ပြထားပါတယ်။ Austria, Denmark, Ireland, Netherlands passport တွေကတော့နိုင်ငံပေါင်း192နိုင်ငံကိုဗီဇာမလိုပဲသွားလို့ရတဲ့တတိယအကောင်ဆုံးပါပဲ။Belgium, Luxembourg, Norway, Portuguese, United Kingdom စတဲ့နိုင်ငံကူးလက်မှတ်တွေကတော့နိုင်ငံပေါင်း192နိုင်ငံကိုဗီဇာမလိုပါဘူး Greece, Malta, Switzerland ဒီ3နိုင်ငံကတော့နိုင်ငံပေါင်း190ကိုဗီဇာမလိုပဲသွားနိုင်တဲ့ကမ္ဘာအကောင်ဆုံးနိုင်ငံကူးလက်မှတ်အဆင့်တွေရဲ့အဆင့်5ပြင်ဆင်မှနေရာမှာရှိနေတာပါအခုလိုကမ္ဘာနိုင်ငံအလုံးကြီးပါကိုဗီဇာမလိုပဲသွားနိုင်တဲ့အကောင်းဆုံးအလွယ်ကူဆုံးနိုင်ငံကူးလက်မှတ်တွေရှိသလိုဗီဇာကင်းလွတ်ခွင့်အနည်းဆုံးကြောင်းခရီးသွားလာရတာအခက်အခဲဆုံးနိုင်ငံကူးလက်မှတ်တွေလည်းရှိနေတာပါအဲ့ဒီနိုင်ငံတွေကတော့အာဖဂန်နစ္စတန်ဆီးရီးယားအီရတ်ပါကစ္စတန်ယီမန်နိုင်ငံတို့ဖြစ်ပါတယ်အာဖဂန်နစ္စတန်က28နိုင်ငံဆီးရီးယားက29နိုင်ငံအီရတ်က32နိုင်ငံပါကစ္စတန်က34နိုင်ငံနဲ့ယီမန်က35နိုင်ငံကိုပဲဗီဇာမလိုပဲသွားလာနိုင်ကြတာပါမြန်မာနိုင်ငံကတော့ကမ္ဘာနိုင်ငံတွေထဲက48နိုင်ငံကိုဗီဇာမလိုပဲသွားရောက်လို့ရတယ်လို့ဖော်ပြထားပါတယ်ရှင
်ဗီဒီယိုရဲ့အတန်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုပြောပြပေးပါဦးမယ်အစ္စရေးနိုင်ငံကိုဥတီပြီးအီရန်နိုင်ငံက drone ဒါဇင်နဲ့ချီပစ်လွတ်ခဲ့တဲ့ကြောင်းအစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ဒန်နီယယ်ဟာဂရီကစနေနေ့ညပိုင်းကပြောဆိုခဲ့ပါတယ်အစ္စရေးအနေနဲ့ခံစစ်နဲ့ထိုးစစ်နှစ်ခုစလုံးအတွက်အသင့်အနေထားဖြစ်နေပြီလို့လည်းဟာဂရီကပြောပါတယ်အီရန်ဘက်ကတိုက်ခိုက်မှုစတင်ခဲ့ကြောင်းအမေရိကန်ကလည်းအတည်ပြုခဲ့ပြီးအစ္စရေးပြည်သူတွေနဲ့အတူရပ်တည်ကာကွယ်သွားမယ်လို့ကြေညာပါတယ်အစ္စရေးပေါ်အီရန်ရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးဆိုးရွားမှုတွေမြင့်တက်လာနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပြီးအခြေအနေတွေကိုစောင့်ကြည့်နေပါတယ်။မြန်မာနိုင်ငံပြည်တွင်းမှာတော့တကြံအကျိုးနေတော့ကရန်ကုန်မန္တလေးလိုအရင်ကတိတ်ကျိတ်တိုးစီကားလေးရှိတဲ့မြို့ကြီးတွေမှာရေကစားသူမရှိသလောက်နေပါနေကြောင်းမြို့ကန်တွေရဲ့ဆိုရှယ်မီဒီယာတွေမှာဖော်ပြရေးသားကြပါတယ်။ရန်ကုန်မြို့လည်းကောင်ကမြို့တော်ဝင်မန္တလေးနေရာမျိုးတွေမှာလည်းရေကစားနေတာရှိပေမဲ့လာရောက်ရေပက်ခံသူတွေနှေးပါနေတာကိုတွေ့ရှိရပါတယ်။တရင်ချင်းကျုပ်တွေကတော့ဒီလောက်ပါပဲခဗျာဒီကနေ့အတန်လွင့်အစည်းအဝေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတမအစည်းအဝေးထုတ်လုပ်ရေးမှူးကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစည်းအဝေးလည်းဒီမာတင်ပဲပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။တော်တာရှင်များလည်းနှစ်သစ်ခုအခါတရမှာဘေးရန်တွေကင်းဝေးပြီးကောင်းမွန်တဲ့နှစ်သစ်ကိုရရှိနိုင်ကြပါစေ။